လူနာတို့ရဲ့သုညညာဖြစ်တဲ့အတင်္ဂတတအရင်းတဲ့နိဗ္ဗာန်ကိုလည်းကိုယ်ရင်းမျက်မှောက်ဆက်ဖို့သိနေတဲ့အတွက်ယုံမှန်တယ်မရှိဘူး။သုနိဗ္ဗာန်တို့ရောက်ကြပြည့်စုံလို့ခေါ်ဆိုအပ်တဲ့မဖြစ်စေပါအညံ့များပြားတွေကိုလည်းကိုယ်ရင်းမျက်မှောက်ဆက်ဖို့သိနေတဲ့အတွက်ယုံမှန်တယ်မရှိဘူး။ကိုယ်ရင်းနဲ့ရှင်းပြီးဖြစ်နေတယ်။ဒါကြောင့်ဒီစကားညာကလေးကိုကျင့်အရိယတော်ကောင်မှန်ခဲ့မယ်ဆိုရင်သစ္စာလေးရတရားမြတ်ကိုဟောတိုင်းမှန်စွာသိကြလားမသိဘူးလား။သစ္စာလေးပါတရားမြတ်ကိုသစ္စာလေးရတရားမြတ်ကိုဟုတ်တိုင်းမှန်စွာမသိဘူးဆိုလို့ရှိရင်လည်းအရိယာတော်ကဟုတ်မလားမဟုတ်သေးဘူးဒီပိုင်းကတော့အမှတ်ကြောက်သေးပါနော်မိမိဘဂဝိနိဘယ်နည်းနဲ့ပဲတရားရှိစုပေါ့အရိယာတော်ကအဖြစ်နဲ့မိမိဘဂဝိနိယူဆထားကြတဲ့ပုဂ္ဂိုလ်များမိမိဘဂဝိနိပြန်ပြီးဆန်းရှင်းကြည့်ရမယ်ကန္တတခုဖြစ်ပါတယ်ငါဒီဒုက္ခသစ္စာအမြင်ရနေတဲ့အတိတ်ကပိစုံပန်ဣဇဒဗိဒအော်လာရိကဒုက္ခမဟိနမနိဒလူရတန်တိကခေါ်တဲ့တစ္ဆေတမျိုးသောအကျအဖြစ်ဒီနေ့တဲ့ခန္ဓာဥပါဒနဲ့ခန္ဓာ၅ပါးကိုဟုတ်တယ်မှန်စွာသိပြီလားမသိရလေဘူးလားကိုယ့်ဟာကိုမင်းကြည့်ရင်ဒီနေ့ကကိုယ့်ဟာကိုဖြေလို့မရဘူးလားဖြေလို့ရပါတယ်နော်ငါဒီအတိတ်ကပိစုံကထွန်းထားတဲ့အဝိဇ္ဇာနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းများတွေကြောင့်ပိစုံပမဝိညာဉ်နဲ့ရောက်တဲ့ရဏဖန်တော်ဝိညာဉ်ခေါ်တဲ့အကျိုးတရား၅ပါးသင်္ချာဖြစ်ပုံပြိဿုဘမ္မတဖန်ပြိဿုပြထောင်းနေတဲ့အဝိညာဏဥပါဒံသင်္ခါရကံလေးကြောင့်နောအနာကမှာဝိညာဉ်နဲ့ရောက်တဲ့ရဏဖန်တော်ဝိညာဉ်ခေါ်တဲ့အကျိုးတရား၅ပါးသင်္ချာဖြစ်ပုံငါသိပြီလားကိုယ့်ဟာကိုမေ့ကြည့်နေပြန်ဖြေလို့မရဘူးလားရပါတယ်နော်ရှင်းရှင်းလေးပါသိစွတ်စွတ်ဘဝကြီးမဟုတ်ပါဘူးနော်နောက်တကုတ်ငါဒီအတ္တကရတ္တအမြင့်တဲ့နိဗ္ဗာန်ကိုခေါ်ရင်းမျက်မှောက်ဆန့်ဖို့ပြီးပြီလားဆိုအတ္တကရတ္တအမြင့်တဲ့နိဗ္ဗာန်ကိုရောက်ဆောင်ခြင်းတွေခေါ်ဆိုအပ်တဲ့မဂ်ရှင်ရှင်ပအဋ္ဌမြတ်များဒီကိုငါကိုယ်တိုင်သတိတတ်ချက်ဆန့်ဖို့ပြီးနေလားကိုယ့်ကိုယ်ကိုမင်းပြင်မသိနိုင်ဘူးလားသိနိုင်ပါတယ်ဖြေလို့မရဘူးလားရနိုင်တဲ့မေကွန်းတွေပါနော်ဒါတော့မိမိကဘုရားဆွလို့တဲ့အရိယာတော်ကအစ်အမှန်ဖြစ်ခြင်းနဲ့ဆွေရင်တော့ဒီမေကွန်းတွေမေ့ကြည့်ရမယ်နော်ဘာဖြစ်လို့လဲဘုရားဇွန်လို့တဲ့အရိယတော်ကအစ်စ်အမှန်ကဒီသစ္စာလေးပါးကိုဟုတ်တယ်မှန်စွာသိတယ်။ဒါကြောင့်မိမိကသစ္စာလေးပါးမသိသေးဘူးဆိုရင်တော့ဘုရားဇွန်လို့တဲ့အရိယတော်ကအစ်စ်မှဟုတ်ကလားမဟုတ်သေးဘူးဒါကြတော့လည်းလည်းနဲ့မိမိကိုယ်ကိုမိမိဆုံးဖြတ်ချက်ချပါ။ဘာဖြစ်လို့ဆုံးဖြတ်ချက်ချခင်ရလဲ။မိမိကိုယ်ကိုမိမိတနာခဲ့ရင်ဟုတ်တယ်မဟုတ်လား။ဘာဖြစ်လို့လဲ။အမှန်တရားကိုမသိဘဲနဲ့အမှန်နဲ့ဘဝတစ်ခုအဆုံးသတ်တော့ခင်ရရင်မိမိအတွက်များစွာမျက်နှာအတွက်နေတယ်နော်။ဒါကြောင့်ဒီမဂ္ဂလိကာရဥဒိဋ္ဌိကသစ္စာ၄ပါးနဲ့ပတ်သက်ပြီးပတ်သက်ရလုံးဝအတန်တရာမရှိဘူး။မရှိတဲ့အချိန်ကကျတော့ဒီမဂ္ဂလိကာရဥဒိဋ္ဌိကဘယ်ပုံဘယ်ပန်းဗဏိလအဖြစ်သိချင်ကြုတ်ကိုပေါင်းရအပ်ဆုံးလို့ဒီသစ္စာ၄ပါးကိုသင်ဖို့သိနေရတယ်။ဒီအပိုင်းကတော့ဒီလခြင်းစေတမာတိခြင်းစေပညာခြင်းစေနဲ့ကိုအဖြစ်ဖြစ်ခြင်းလို့သိတယ်လို့ဒီလိုပဲလည်းလည်းနဲ့အခြေပေးနိုင်ပါလား။သို့တော့တမာတိဘိုင်းမှာဘယ်တမာတိကိုအခြေခံလဲဆိုတာကသာပင်ကြံကမှအတိအကျဖွင့်ဆိုထားတာမရှိတဲ့အတွက်ဘယ်သမားလေးကိုအခြေခံပြီးမှဒီသစ္စာလေးဘက်ကိုသိအောင်ကြိုးစားရတဲ့ဆိုတဲ့အပိုင်းကိုတော့ဥစဉ်တော့အတိအကျမပြောနိုင်ဘူးနော်။မပြောနိုင်တော့ဒီနေ့တရားနာပရိသတ်တွေအတွက်လုံငန်းခွင်လေးနည်းနည်းအတွက်ထုတ်ပြီးပြောဖို့ရည်ရထားပါတယ်နော်။ဒါကြောင့်ဒီသမားလေးတစ်ခုကိုထူထောင်တော့မယ်ဆိုရင်ပေါ့နော်။ဓမ္မထံ40တက်ကမိမိတို့နှိမ့်ဆိုင်တဲ့ဓမ္မထံတစ်ခုကိုတော့ရွေးချယ်ဖို့လိုပါတယ်။ဘာကြောင့်ဒီနှိမ့်ဆိုင်တဲ့ကမ္မထံကိုရွေးချယ်ခွင့်ပေးနေရသလဲ။မိမိနှိမ့်ဆိုင်နေတဲ့ကမ္မထံသည်မိမိအတိတ်ကစေပူထားတဲ့ပါရမီရှိတဲ့ကမ္မထံမျိုးဖြစ်တယ်လို့ဒီလိုရွေးချယ်ခွင့်ပေးခြင်းဖြစ်တယ်။ဒီစကားလေးတစ်ခုမှတစ်ချိန်ကတခါတည်းနဲ့ဆက်မိတော့နည်းနည်းပြောပြပါရစေ။ပြောပြီးတော့သူကဘာပြောလဲ။အရှင်ဘုရားဒီလိုဆိုတပြည့်တော့ကမ္မထံ40ရှိတယ်ဆိုတာလည်းမသိဘူး။ကမ္မထံ40ဆိုတာဘာမှလည်းမသိဘူး။မသိဘူးဆိုတော့ဒီလိုဘယ်လိုရွေးချယ်မလဲ။ဟာသူကလမ်းလမ်းမသိရင်လည်းနည်းနည်းသိအောင်တော့လေ့လာဖို့ဒီလောက်တော့ပြောလိုက်ပါတယ်နော်ဘယ်လိုလေ့လာမလဲဆရာသမားကြီးရှိကြပါတယ်ဒီကမ္မထာ၄၀ကဘာဘာခရကပြောပြခင်းတဲ့ဆရာသမားဗမာပြည်မှာများစွာရှိပါတယ်နော်ဒီလိုအပြီးမှလောက်ကလေးကိုအခြေခံသင်ဖို့တယ်ဆိုလို့ရှိရင်ကမ္မထာပဲရောက်လို့ရှိရင်ဒီကမ္မထာ၄၀ဆိုတာကဘာတွေဆိုတာလဲသိနိုင်ပါတယ်အိမ်မှာထိုင်နေရုံတက်တဲ့နဲ့တော့ဒီကမ္မထာ၄၀ဘာဆိုတာသိနိုင်ပါမလားမလိဟမိမိကမဲ့ဖို့နိဗ္ဗာန်တော့လိုချင်တယ်သူများကလည်းဆက်တင်ပြီးခေါ်တော့တာမျိုးလိုချင်နေစင်းတော့ရပါမလားမရတဲ့အကြီးရတဲ့ပြည့်စုံတဲ့ဗုဒ္ဓဘာသာကကဲတင်ခြင်းမဟုတ်ပါဘူးနော်ဒုမိဟိကိစ္စမန္တပံအခတာရောတထကတာသင်တို့ပြည့်စုံပြည့်တတ်တဲ့လောကကိစ္စသင်ဖြစ်သားတော်တာပြုပါငါဘုရားရှင်တို့ကတော့ နိဗ္ဗာန်တော်ရလမ်းကြောင်းကိုခေါ်ဆိုအပ်တဲ့မဂ်ဖြစ်ပါအညဉ့်ရတရားကိုဟောကြားပြတာဆိုဆုံးမှအတတ်တဲ့ပုဂ္ဂိုလ်တွေကဖြစ်တယ်မဂ်ရဲ့ခါးကြီးပေါ့နော်လမ်းကြီးကိုပြောပြတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဒီလမ်းကိုဖြောက်ဖို့ကတော့ဘုလို့တောင်းလဲမောဟကရဲ့တောင်းဒါတော့မိမိကနိဗ္ဗာန်ကိုလိုချင်တဲ့ဒီလမ်းကိုတော့မဖြောက်ဆင်ဘူးဆိုလို့ရှိရင်ဒီနိဗ္ဗာန်ရောက်ပါမလားမရောက်နိုင်ဘူးဒီကကလည်းထမ်းပြီးဘုလို့ကခေါ်နေတယ်ထမ်းခေါ်လို့ရရင်တော့နိဗ္ဗာန်နဲ့သာသမီဖြစ်ခင်ရင်တော့နိဗ္ဗာန်ကသာသမီတော့ထမ်းခေါ်တော့မှာပေါ့ခေါ်လို့ကရမလားမြတ်ဆင်ဘူးနော်ဒါကြောင့်ဒီနေရာမှာကမ္မထံ50ခန့်ကနှိမ့်ဆိုင်တဲ့ကမ္မထံတစ်ခုဖြစ်တော့တမာနိစ္စကိုထူထောင်ရမယ်ဘယ်ချင်းကမ္မထူထောင်ရမလဲဝိတ္တိ9ပါးပြည့်ရင်ကိုတော့ယောဂီသရောကောင်းကလက်ခံနိုင်ဖို့လိုပါတယ်နော်နံပါတ်1သီလဝိတ္တိသီလစင်ကြအောင်လေ့ကျင့်ရတယ်လူတိုင်းကတည်းကမ္မတွေဆိုတော့အနည်းဆုံးအထူးဆုံးအားဖြင့်ငါးပါးသီလအမြဲတမ်းဆိုရင်သီလဝိတ္တိဖြစ်ပါတယ်ငါဘာဒီလကဘယ်လောက်မြင်ရမလဲ။ဘယ်အချိန်ခါရဲကစပြီးမြင်ရမလဲ။ဒီလိုတော့မြင်ကြနော်။ဒီနေ့တရားနှလုံးသွင်းတော်မယ်လို့ဆုံးဖြတ်ချက်ချပြီးတကယ်လက်တွေ့ကျင့်တဲ့အချိန်ခါကစပြီးတော့မြင်ရမှာပဲ။ရှင်ဘိန်းကဏ္ဍမှာမမြင်ခဲ့ဘူးဆိုဘယ်နဲ့လောက်ခဲ့။ရှင်ဘိန်းမြဲတာမမြဲတာကတော့ဘယ်သူမှဝန်မခံနိုင်ပါဘူးနော်။ဦးဇင်းတို့နာမည်ကျဖြစ်တဲ့အင်္ဂုလိမာလမသိပြီးတော့ကြည့်ပေါ့လူဘာတော့ကလူတွေဘလောက်နဲ့တတ်ခဲ့ပြီမဲ့လို့ယဟန်ဖြစ်တဲ့အချိန်ကဆက်ပြီးဒီလူသားချင်းဆိုတဲ့လုံငန်းတော့သူ့တဲ့သားချင်းဆိုတဲ့လုံငန်းအကုန်လုံးဆက်လာလိုက်ဒီလမ်းရှိပါတော့ဒီလမ်းရှိတဲ့အဲ့ဒါဒီလမ်းလေးဟူသောမြေပေါ်မှာရပ်တည်ပြီးတော့မဘုံနိဗ္ဗာန်ရောက်ကြောင်းတရားကောင်းပြတဲ့ကိုကြည်ကြံကြောက်ကိုပေါင်းများအထောက်တော်မူတဲ့အတွက်ဒီဟန်ကအချင်းကြီးရောက်ပြီးသွားပါတယ်ဒါကြောင့်တကယ်လက်တွေ့ကျင့်တဲ့အချိန်ခါကဆက်ပြီးဒီလမ်းမြဲဖို့တော့လိုတယ်ဒီလမ်းစဉ်းကြပြီဆိုလို့ရှိရင်တော့သောတင်ကြရတဲ့ခြေပါကိုယ်ပါခြေပါကလူများညာတော်များမှာတော့သတ္တဗာရီသောတိသီလလို့ခေါ်ဆိုအပ်တဲ့သီလကြီး၄ပါးဆင်ခြင်ဖို့လိုတယ်။ဒီသီလကြီး၄ပါးဆင်ခြင်ပြီဆိုလို့ရှိရင်မလုပ်ရမလဲ။စိတ္တဝိတ္တိခေါ်တဲ့သမာဓိစက္ကန့်ခုကပါတယ်။ဘာကိုစိတ္တဝိတ္တိခေါ်တယ်လို့ပြောတော့စိတ္တဝိတ္တိနာမတ္တဥပ္ပစာရအထသမပတ္တိယောဝိတ္တိမဲ့အထက်ကရာဒုတိယနဲ့သမဏ220ခန်းမှာသင်္ကန်းထားတယ်။စိတ္တဝိသုဒ္ဓိဆိုတာဥပ္ပဇ္ဇရတမာတိနဲ့တကွတမာမရှင်းပါကုန်ခေါ်ဆိုတယ်ဆိုပြီးအတိအကျရှင်းထားတယ်နော်ဒီရှင်းလင်းချက်ကအထက်ကရာရှင်းလင်းချက်ဖြစ်တော့လဲပါဠိတော်နဲ့တင်းကြီးတင်းကြီးသိရှိနေပါတယ်ဘုရားရှင်ကမဂ်ကင်ရှင်းပါဟောထားတယ်မဂ်ကင်ရှင်းပါတဲ့မှာတမာတမာတိဆိုတဲ့မဂ်ကင်တခုထည့်သွင်းပြီးတော့ဟောထားပါတယ်ဘာကိုတမာတမာတိခေါ်ဆိုတယ်ဆိုတာကိုလဲဘုရားရှင်ကိုယ်တော်ရင်ကဒီစကလုံးရဲ့အတိဘက်ကိုအတိအကျရှင်းလင်းတင်ပြထားပါတယ်နော်ပထမဇန်သမားတိဒုတိယဇန်သမားတိတတိယဇန်သမားတိသုတ္တဇန်သမားတိတွေကိုသမ္မာသမားတိခေါ်ဆိုကြ။မာတိမေရဏတုတ်တန်အစရှိတဲ့ထိုထိုတုတ်တန်ဒီမှာအရင်းတင်ကလေးဘုရားရှင်ကိုရတိုင်းရှင်းထားတယ်နော်။မိစေတိပကနိဗ္ဗာန်။အလေကောင်ဖြစ်တဲ့ရူပဝဆရသမားတိကိုကန့်ရှောက်ပြလိုက်ရင်အစဖြစ်တဲ့ဥပဆရသမားတိအဆုံးဖြစ်တဲ့အရူပဝဆရသမားတိကိုလည်းတင်းကျုံရင်တွေ့ရတဲ့အနည်းပဲ။အဲဒီတော့စိတ်ကြဝိသုဒ္ဓိစက္ကံအယသမားတိတစ်ခုကိုတော့ထူထောင်ရပါတယ်။ထူထောင်ပြီးမှဒိဋ္ဌိဝိသုဒ္ဓိခေါ်တဲ့ယုတ်တိဉာဏ်တွေကိုဆက်လက်ပြီးရှုရတယ်။ဒိဋ္ဌိဝိသုဒ္ဓိစက္ကံကူကပါတယ်။ဒါတော့မိမိတို့မှာကသမာဓိမထူထောင်သေးဘူး။ဒိဋ္ဌိဝိသုဒ္ဓိကိုတက်ရိုက်သွားတယ်။ဒိဋ္ဌိဝိသုဒ္ဓိလည်းမရသေးဘူး။ပိဿပရိကဉာဏ်ကိုတက်ရိုက်သွားတယ်။ပိဿပရိကဉာဏ်လည်းမရသေးဘူး။ဝိပဿနာတက်ရိုက်သွားတယ်။အစ်စ်နေကမြတ်စွာဘုရားကြောမသွားဘူးလား။ဆွနေပြီ။ဒါတော့စိတ်တဝိသုဒ္ဓိခေါ်တဲ့သမာဓိကိုရမှဒိဋ္ဌိဝိသုဒ္ဓိခေါ်တဲ့ယုတ်တိဉာဏ်ကိုသိအောင်ကြိုးပမ်းရတယ်။ယုတ်တိဉာဏ်ကိုဟုတ်တယ်မှာသာသိပါနမရူပပရိစ္ဆေဒဉာဏ်ရမှဒီယုတ်ဒီနံဘတ်ကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတရားတွေကိုသိသိပြီးရှင်းပြရတယ်။ပိဿပရိကဉာဏ်ကိုရအောင်ကြိုးစားရတယ်။ဒီနမရူပပရိစ္ဆေဒဉာဏ်နဲ့ပိဿပရိကဉာဏ်နှစ်ပါးရရှိပြီးတဲ့အခါကျတော့မှသူယောဂီတော်ကောင်းကဒီယုတ်တရားဒီနံတရားဒီအကြောင်းတရားဒီအကျိုးတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်းတင်ပြီးတော့သူဉာဏ်ဝိပဿနာရှုရတယ်။ဒါကတော့ရောင်းမဲ့လုပ်ငန်းခွင်အစဉ်အတိုင်းဒီတော့တမာတိစကားအောင်မြင်မှုကိုဒီလိုသိကြဝိတ္တိတော့တတ်မှတ်ချက်ပေးထားတယ်ယုတ်တိဉာဏ်ဒီကိုဟိုတိုင်းမှန်စွာသိနေတဲ့ဉာဏ်အမြင်စင်ကြယ်မှုကိုတော့အတိတ်ဝိတ္တိဆိုပြီးအမည်ပေးထားတယ်။အတိတ်လကပိစ္ဆုပံကလန်သုံးပါးလုံးနဲ့အကြောင်းတရားအဆက်ဆက်အကျိုးတရားအဆက်ဆက်ကိုဟိုတိုင်းမှန်စွာသိမှုကိုတော့ကျင်ခဝိဒရဏဝိတ္တိဆိုပြီးအမည်ပေးထားတယ်။ဉာဏ်ရှင်ဤအတိတ်ဝိတ္တိကနမရူပပရိစ္ဆေဒဉာဏ်ဖြစ်ပါတယ်။ကျင်ခဝိဒရဏဝိတ္တိကပိစ္ဆပရိစ္ဆေဒဉာဏ်ဖြစ်ပါတယ်။ဆိုဉာဏ်နှစ်ပါးကိုရရှိပြီးတဲ့အချိန်ခါကျတော့မှမေဃမေဃဉာဏ်တတ္တရဝိတ္တိအစရှိတဲ့အထက်ပိုင်းဝိတ္တိစက္ကန့်ကြီးကိုတက်ထားရပါတယ်။ဒါကအပြင်းတိုင်းကြည့်ရမယ်လုံငန်းခွဲမယ်။အဖြစ်ကြောလို့မရဘူး။ဒါတော့ဖြစ်ပြရှိတဲ့အပိုင်းမှာယုတ်တိဉာဏ်ဉာဏ်ဟောတိုင်းမှန်စွာမတိသေးဘူးမိမိကဖြစ်ပြကိုကောင်းဆုံးစပြီးရှိတယ်။ အသိဉာဏ်ကြောမတော့လားကျော်တော့ပြီညာတော်ကြီးဒီဘက်နဲ့ဆက်ပြီးတော့တရားဆွေးနွေးတယ်လက်ကလေးကိုလက်မလေးနဲ့သူကစမ်းထားလိုက်စမ်းထားလိုက်လို့ရှိရင်အဲ့ဒီမှာတွေးလေးကဒိတ်ဒိတ်ဒိတ်နဲ့တွိုးနေတွိုးနေတဲ့နေရာမှာတခုမင်းတခုဖြစ်လိုက်ပြင်းလိုက်နေတယ်အဲ့ဒါဖြစ်ပြင်းစီတော့ဝိပဿနာမဟုတ်ဘူးလားတဲ့သူကမင်းဒီကကြီးကဘယ်လိုသဘောပေါက်အဲ့ဒါပဲနော်ဒါနဲ့ဥစ္စာဘက်ကလည်းမဟုတ်တဲ့အကြောင်းတော့ရှင်းပြပါရစေဘာဖြစ်လို့လဲအဲ့ဒီသွေးတိုးတဲ့နေရာမှာကန္တတ်နှစ်ရက်ရှိပါတယ်ကန္တတ်တရက်ကတော့ဒီကန္တတ်တရက်ကတော့ဒီသွေးကိုတိုးအောင်တွန်းအောင်တွန်းပင်းနေတဲ့အထက်ကဝါယောတဥဆောင်နေတဲ့ယုတ်ရအပေါင်းပါဝါယောကထာတပေါ့နော်ဝါယောကထာတ6ပါးထဲမှာပါပါတယ်ဒီလိုဒီအကြောထဲမှာသွေးလည်းရှိတယ်လေလည်းရှိတယ်ပေါ့ဝါယောကထာတလည်းရှိတယ်ဒါဒီသွေးကိုဖမ်းပြီးဓာလေးပါဆိုင်နေတဲ့အလုံးကလအမုံတွေပဲအဲ့ကလအမုံတွေမှာကလအမျိုးစားကိုတက်ခွဲလိုက်လို့ရှိရင်ကာယတတကကလဘောဝတတကကလသိရိစအထက်ကလဥရိစအထက်ကလဟရဇအထက်ကလဆိုပြီးယုတ်ကလအမျိုးစားက၅မျိုးယုတ်မျိုးစား54ရှိတယ်။အဲ့ဒီအကျိုးတွေမှာတော်လာနေတဲ့ဒုံကံမှုဝါရဒတဘာဝတတိဆိုရင်လုံကဲနေတဲ့လေကိုဖမ်းပြီးဓာလေးပါဆိုင်နေရင်လည်းအင်္ဂမင်္ဂလူတရီဥဝတာပေါ့နော်။ကိုရင်ကကြီးနေတော့အပြင်ရောက်နေတဲ့ဒီပဲဒီလေးကိုဖမ်းပြီးတလေးပါဆက်နေတယ်ကလအမုံလေးတွေပဲအဲ့ဒီကလအမုံလေးတွေကိုတက်ခွဲလိုက်ရင်လည်းယုတ်ကလအမျိုးစားက9မျိုးကာယတတကကလဘာဝတတကကလသိဒ္ဓဇအထက်ကလဥဒ္ဓဇအထက်ကလအာရဇအထက်ကလဆိုပြီးယုတ်ကလအမျိုးစားက9မျိုးယုတ်မျိုးစား54အမျိုးစားက54ပြောတာနော်ယုတ်55ခုပဲရှိတယ်ဒီလိုပြောတာမဟုတ်ဘူးအဲ့ဒီယုတ်ပရမတ်ရတဲ့ကိုဟိုတိုင်းမှာသာတိမှဒီယုတ်ပြားဒီရဲ့ဖြစ်ပြီးတက်တာကိုလည်းလည်းမြင်အောင်ကြည့်ပြီးတော့အနိစ္စရှင်းချင်းပြင်းချင်းချင်းချင်းအနိစ္စခံရတဲ့သဘောကိုညာနဲ့မြင်အောင်ကြည့်ပြီးတော့ဒုက္ခမပြည့်စုံတဲ့အခြေအနေအခိုင်အမာနှစ်တာရအပြင်ဒီလေအတ္တမဟုတ်တဲ့သဘောတွေကိုညာနဲ့မြင်အောင်ကြည့်ပြီးရှုမှအနတ္တလို့ရှုရတယ်။အဲဒီလိုရှုမှဝိပဿနာဉာဏ်ဆိုတာကပေါ်လာပါတယ်။ဒါကြောင့်လက်မလေးနဲ့ဒီသွေးတို့တဲ့နေရာလေးကိုစမ်းပြီးတော့ဒိတ်ဒိတ်ဒိတ်ဒိတ်နဲ့တွန်းနေရာလေးကိုဖြစ်ပြသွားရှုတော့အဲဒီဖြစ်ပြတဲ့ပညာနယ်မှာဖြစ်ပြလားပရမတ်နယ်မှာဖြစ်ပြလားမြင်ဒီနေရာပဲ။ဘာဖြစ်လို့လဲ။အတုံးအခေခဏတွေမပြူသေးပါဘူးနော်ဒါကြောင့်ဦးဇင်းတို့ဒီရှင်းခြင်းကိုအစဉ်အတိုင်းမတော်ဘဲနဲ့ခုံကျော်ပြီးရှိတယ်မယ်ဆိုရင်တော့အဲ့ဒီပုံစံလေးနဲ့ဝင်လာနိုင်တယ်နော်ဒီတော့ကောင်းပြီဒီစိတ်တမျိုးသောအခြင်းအပြင်ဒီနေ့တဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခေါ်တယ်ဆိုရင်ယောဂီပုဂ္ဂိုလ်ကခေါင်းဆုံးဝိပဿနာဘာဝနာကမ္မတန်ရှင်းခြင်းဖြင့်တော့ဒီဒုက္ခသစ္စာကိုအရင်သိအောင်ရှင်းစားရတယ်ဒုတိယဒီသမုဒိယသစ္စာကိုသိအောင်ရှင်းဆက်ရတယ်။ဒီဒုက္ခသစ္စာနဲ့သမုဒိယသစ္စာနှစ်ပါးကဝိပဿနာဉာဏ်ရဲ့အရှိကအာယုန်လေးဖြစ်ကြတယ်။ဒါဖြစ်လို့ဒီတစ္ဆေတမျိုးသားအချက်ဖြင့်ဒီနေ့ဥပါဒနဲ့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခေါ်ရတယ်။မြတ်ကယောဂီတွေတချို့ခြေခံကြလိုက်တယ်ဘာလဲလဲ။ဆင်းရဲလို့ဟုတ်တယ်ဗျာ။ဘာဖြစ်လို့ဆင်းရဲတယ်လို့မေးတယ်ဘယ်လိုဖြစ်မလဲ။ဒုက္ခဒီတစ္ဆေတမျိုးသားချင်းဖြစ်ပြီးဒီဥပါဒနဲ့ခန္ဓာ၅ပါးဒီအဗိညာတံပတိပိလနာဒုက္ခဖြစ်ချင်းပြချင်းဒဏ်ချက်ဖြင့်အမျက်မပြနှိမ့်ပန်းနှိမ့်စေခံရတဲ့အတွက်ကြောင့်ဒုက္ခအဲ့ဒီဒုက္ခကိုသင်္ခါရဒုက္ခလို့လည်းခေါ်တယ်ဒီဒုက္ခကိုမြင်အောင်ဝိပဿနာဆရာကရှင်းပါတယ်နော်ဒါကြောင့်ဒီဝိရကတရဓမ္မဗန္ဒံဂါရိကဖြစ်တော်မူတဲ့မင်းတော်တော်ဘုရားကြီးကပါဆုံးပါတယ်သူသင်္ခါရတက်ခုနော်ဒီပြနှစ်တန်နှိမ့်တဲ့တန်ကြောင့်တရားမစဲလွန်ခြင်းရဲ့ဤဒါပြောတာဒီဒုက္ခလေးသာဖြစ်ချင်းပြချင်းတန်ကြောင့်ဖြင့်အမျက်မပြခြင်းပန်းနှိမ့်တဲ့ခံရတဲ့အတက်ကြောင့်ဆင်းရဲတဲ့ဒုက္ခပဲဒါတော့ဒီဒုက္ခဆိုတာကဘာလို့ဒုက္ခခေါ်လဲလို့ပြောတော့အာနိစ္စံဒီပင်ဆက်ခန္ဓာဒုက္ခံဒီပင်ဆက်ခန္ဓာအနတ္တဒီပင်ဆက်ခန္ဓာပဲနော်ဒါတော့ဒီခန္ဓာ၅ပါးကိုပထမအမြင်အောင်ကြည့်ရတယ်ဘာဖြစ်လို့ဒီခန္ဓာ၅ပါးဒီဒုက္ခဖြစ်ရတယ်လို့ပြောတော့ခြင်းချင်းပြင်းချင်းတန်ကြပ်ဖြင့်အမျက်မပြခြင်းပန်းနှိမ့်စေခံရလို့ဒီခန္ဓာငါးပါးဒုက္ခအဲဒီဒုက္ခဖြစ်တဲ့ဒုက္ခသစ္စာတရားပရမမြင်အောင်ရှုအပ်ပါတယ်ဒီလိုရှုနိုင်ရင်အတွက်ကခုနကဘာလို့လဲသမာဓိဆိုတဲ့အနေနဲ့ကောင်းတစ်ခုဒီလိုအပ်တယ်ဒီတော့ဒီသမာဓိဖြစ်ုံနဲ့အပိမံဂတိကာရဥဒိနေကြီးကဘယ်သမာဓိဖြစ်ုံနဲ့ဆိုတာအတိအကျမပြောနိုင်တော့ဒီညတော့ဦးဇင်းဘာနာဘာနာရှိတဲ့ယောဂီပုဂ္ဂိုလ်များအတွက်မျက်ွယ်ပြီးတော့နော်ဘာနာဘာနာနဲ့သမာဓိဖြစ်ုံမုန်းအချင်းချုပ်ပြီးပြောဖို့ဦးဇင်းထားပါတယ်နော်ဒီအာနာပါနစုခွက်ကိုပြန်ရှင်ပြီအာနာပါနတိသုတ်တန်စတဲ့ထိုထိုသုတ်တန်ဒီမှာတော့တော်တော်ကြည်ကြောင်း36မျိုးသောအဖြစ်အဖြစ်တော့မဟုတ်32မျိုးသောအဖြစ်အဖြစ်အာနာပါနကမ္မထံစီးပြန်ဖို့ကိုအရတ္တဘုဘောဖျက်ရှင်ဟောထားပါတယ် မဟာသီဗရဏလောက်တာမှာလည်းဘုရားရှင်ဒီအာနာပါနကျင့်စဉ်ကိုခေါ်ထားတယ်။ခေါ်ထားလိုက်တော့ဒီဟောပြခြင်းနှစ်ခုဒီတစ်ခုနဲ့တစ်ခုမတူဘူးလားလို့မေးရင်တော့အတူတူပါပဲ။ဒေသနာဆရာကယူဆတဲ့အားလုံးတူပါတယ်နော်။ဒါကအာနာပါနကျင့်စဉ်မှာဘုရားကမဟာသီဗရဏလောက်တာမှာမြတ်စွာဘုရားကခေါ်တယ်နော်။ယောဇာယောဂဝဆရာပုဂ္ဂိုလ်ကကျောင်းတစ်ခုဘုရားရောက်ရဖြစ်စေသစ်ပင်ရင်တပင်ရင်ဘုရားရောက်ရဖြစ်စေသင်ငြိမ်းတဲ့တဏှာကိုကောက်ရရဲ့ဖြစ်စေ။နေရာတခုရွေးချယ်ပြီးတဲ့အချိန်ကမှအဲ့ဒီမြတ်မှတ်သွားပြီးတော့တမလင်းခွေးထိုင်။ဘုဂုံဖြောင်းဖြောင်းထားအထက်ပိုင်းဖြစ်တဲ့ခန္ဓာကိုယ်ကိုခက်ခက်မြောင်နေထား။ထားပြီးတော့ဘာလို့ရလဲ။သောတတော်ဝအတ္တတ္တိတတော်ဝပတ္တတ္တိ။တတိယအောင်လေ့ကျင့်ရတယ်။ဘယ်လိုတတိယမလဲလို့ပြီးတော့အဲ့ဒီဝိလင်မှာဆက်ချောင်းမျိုးသောအချင်းရ။ဆွလင်မှာလည်းသစ္စာမျိုးသောအခြင်းအားဖြင့်တတိမြင်ရမယ်ဆိုပြီးအထက်ကရကပရိသမိတာမဲ့ပါဠိတော်ကိုကိုးပြီးတော့အတိအကျဆင်ထားပါနော်အဲ့ဒီသစ္စာမျိုးသောအခြင်းအရာတွေမှာနံပါတ်၁ပထမစတုတ္ထကလည်းခေါ်တဲ့ရှင်းရှင်းကိုဘုရားရှင်ဒီမဟာသီဗရဏတုတ်တမဒီတည်းပြီးတော့ဟောထားတယ်ဘယ်လိုဟောလဲဒီကဝအတ္တတံတောဒီကအတ္တတမိတိပါသနာတိရတဝဒီကဝပတ္တတံတောဒီကပတ္တတမိတိပါသနာတိရတံဝအတ္တတံတောရတံအတ္တတမိတိပဇာနာတိရတံဝပတ္တတံတောရတံပတ္တတမိတိပဇာနာတိသဗ္ဗကာယပရိသဝေတိအတ္တတိတမိတိသိခတိသဗ္ဗကာယပရိသဝေတိပတ္တတိတမိတိသိခတိပတ္တံဗယံကာယသင်္ခါရံအတ္တတိတမိတိသိခတိပတ္တံဗယံကာယသင်္ခါရံပတ္တတိတမိတိသိခတိဒါကပထမစတုတ်ကဘာပြောလဲဒီကံဝရှိသောမူလအတ္တတန်တော်ဝင်လေကိုဖြစ်ဖြစ်ခြင်းဖြစ်တော်ဒီကံရှိသောအတ္တတံမီတိဝင်လေကိုဖြစ်ဖြစ်ဤဟူ၍ပါဇာနာတိကုခေပြပြတိဤဒီကံဝရှိသောမူလပတ္တတန်တော်ထွက်လေကိုဖြစ်ဖြစ်ခြင်းဖြစ်တော်ဒီကံရှိသောပတ္တတံမီတိထွက်လေကိုဖြစ်ဖြစ်ဤဟူ၍ပါဇာနာတိကုခေပြပြတိဤဝင်တယ်လေထွက်တယ်လေရှင်းရှင်းလို့သိရရတံဝအတ္တတံတောရတံအတ္တတံမိတိပသနာတိရတံဝတုဇောမူလီအတ္တတံတောဝင်တဲ့လေကိုဖြစ်ဖြစ်ခဲ့သည်ရှိတော်ရတံအတ္တတံမိတိတုဇောဝင်တဲ့လေကိုဖြစ်ဖြစ်ဤဟူ၍ပသနာတိကိုယ်ကပြပြသည်ရတံဝတုဇောမူလီပတ္တတံတောထွက်လေကိုဖြစ်ဖြစ်ခဲ့သည်ရှိတော်ရတံပတ္တတံမိတိတုဇောထွက်လေကိုဖြစ်ဖြစ်ဤဟူ၍ပသနာတိကိုယ်ကပြပြသည်တွင်လည်းတူတယ်လို့ပြရမှာဝင်တဲ့လေထွက်တဲ့လေနှစ်ခုလုံးနော်နောက်နောက်တော့ကြတော့သဗ္ဗကာယပရိသံဝေတိအတ္တတိတမိတိခေတိသဗ္ဗကာယပရိသံဝေတိပတ္တတိတမိတိတိခေတိသဗ္ဗကာယပရိသံဝေတိဝင်တဲ့ဤအစလည်းအစအကုန်လုံးကိုသင်္ခင်းရှားရှားတိတိဖြစ်၏အတ္တတိတမိဝင်လေကိုဖြစ်စဉ်အဤတိဤသောတိခေတိဖြစ်၏သဗ္ဗကာယပရိသံဝေတိထွက်တယ်ဤအစလည်းအစအကုန်လုံးကိုသင်္ခင်းရှားရှားတိတိဖြစ်၏ပတ္တတိတမိထွက်လေကိုဖြစ်စဉ်အဤတိဤသောတိခေတိဖြစ်၏အစအနဲ့အဆုံးအကုန်လုံးသင်္ချာချပြရမယ်။နောက်နံပါတ်၄ကျတော့ပတ္တံဗယံကာယသင်္ခါရံအတ္တတိတမိတိတိခေတိပတ္တံဗယံကာယသင်္ခါရံပတ္တတိတမိတိတိခေတိကာယသင်္ခါရံယုံရင်ကြံ့တဲ့ကာယသင်္ခါရဟုခေါ်ဆိုအပ်တဲ့ဝင်တဲ့လေထွက်တဲ့လေကိုကာယသင်္ခါရံယုံရင်ကြံ့တဲ့ကာယသင်္ခါရဟုခေါ်ဆိုအပ်တဲ့ဝင်တဲ့လေကိုပဒံပယံပဒံမြတ်တံရှင်းစေစေအတ္တတိတံမြဝင်တဲ့လေကိုဖြစ်စေဣတိဤသောဒိဋ္ဌိဖြစ်၏။ကာယတင်္ခရံယုံရင်ကြံ့တဲ့ကာယတင်္ခရဟုခေါ်ဆိုအပ်တဲ့ထွက်တဲ့လေကိုပဒံပယံပဒံမြတ်တံရှင်းစေစေပဒံတိတံမြဖြစ်လေကိုဖြစ်စေဣတိဤသောဒိဋ္ဌိဖြစ်၏။ဝင်တဲ့လေဖြစ်တဲ့လေသိမ့်မွနှုံညာပြီးနောက်ဆုံးငိမ့်တော့အောင်ချုပ်တော့အောင်ကြည့်ရမယ်နော်။ရှင်းရှင်းဘယ်နှခုဆက်မှတ်ပြီလဲ၄ခုနံပါတ်၁ကအရှင်းနံပါတ်၂ကအတူနံပါတ်၃ကအစအနဲ့အဆုံးနံပါတ်၄ကမြင့်အောင်ရှင်းနေဘယ်နှချက်လဲ၄ချက်ဒါဟာသမာဓိပိုင်းခေါ်ပါလားနော်ပထမစတုတ်ကအာနာပါနကိုကြည့်ပြပြီးတော့သမာဓိထူဆောင်ပုံအပိုင်းလေးကိုဖျက်ရှင်းတာဒီကလုံးဝက်ကြ၄ခုနဲ့ခွဲခြားပြီးခေါ်သွားဒီကဒီအခြေအတိုးကိုပဲဘိုင်းမှရှိတင်တယ်လို့မင်းရတော့ပထမတတိယအောင်တော့လေ့ကျင့်ရပါတယ်နော်ဝင်တဲ့လေထက်တဲ့လေကိုတတိယမြောက်လေ့ကျင့်တဲ့အပိုင်းမှာတော့ယောဂီပုဂ္ဂိုလ်ကအတိတ်ကပါရမီရှိဖို့ထက်တာရှိမရှိဒီနေရာမှာသူတည်တနာသိလို့လို့ရတယ်အာနာပါနကိုသင်ပေးလိုက်လို့တရက်နှစ်အတွင်းမှာတော်တော်လေးငြိမ်နေပြီသို့မဟုတ်နောက်ဆုံးကလည်းဒီအာနာပါနကိုရှိလိုက်တဲ့အခါမှာစိတ်ကတော်တော်လေးငြိမ်ကြခုတယ်ဆိုရင်တော့ဒီပုဂ္ဂိုလ်ဒီအတိတ်ကအာနာပါနကမ္မထံစီးကြဲ့ဘူးနေမယ်လို့ဒါနှလုံးသွင်းလို့ရတယ်နော် အဲ့ဒီလိုရင်သက်နေတဲ့ပုဂ္ဂိုလ်ကခန္ဓာနာနည်းရင်သက်တဲ့နည်းကိုအသုံးပြုဖို့မလိုဘူး။ဒါပေမဲ့ပုဂ္ဂိုလ်တို့ကဒီအာနာပါနကိုတရားနည်းစသည်ပြုလိုက်တဲ့အခါသူကမငြိမ်ဘူးဖမ်းလို့မမိဖြစ်နေတယ်။အဲ့ဒီကောင်မထုပ်ပုဂ္ဂိုလ်ကခန္ဓာနည်းကိုရင်သက်တဲ့နည်းကိုသင်ပေးအပ်ပါတယ်။ဒါတော့ပရမဝိလင်ထွက်လင်ကိုစသည်ပြုလိုက်တဲ့အပိုင်းမှာဘယ်လိုရှိမလဲလို့မေးတော့နှာခေါင်းရှည်တဲ့ပုဂ္ဂိုလ်များကတော့အနာဒီကမှတည်တယ်။နှာခေါင်းတိုနေတဲ့ပုဂ္ဂိုလ်များကတော့အထက်နှုတ်ခမ်းမှတည်လေဖြစ်ကိုသင်စားတယ်လို့ဆိုတယ်နော်။အဲဒါကိုဟာကိုနှာခေါင်းရှည်လဲတိုလဲဆိုတော့ပေရန်လေးနဲ့တွားပြီးတော့မတိုင်းနဲ့ပေါ့ဟုတ်တယ်မဟုတ်လား။ဒီတော့နည်းနည်းလေးရှင်းပြပေါ့။ရှင်းပြလိုက်တဲ့အချိန်ကမှနှာဒီကမှပဲအထိများတာသို့ဟုတ်အထက်နှုတ်ခမ်းမှအထိများတာကိုဟာကိုလက်တွေလက်ကြည့်ပြီးလက်ကြည့်လိုက်တဲ့အချိန်ကမှနှာဒီကမှဝင်တယ်လင်းထွက်တယ်လေးကသင်ရှားရင်နှာလေးပြားမှသိသိကတ်တာအထက်နှုတ်ခမ်းမှာဝင်တယ်လင်းထွက်တယ်လေးကသင်ရှားရင်အထက်နှုတ်ခမ်းမှာသိသိကတ်တာကတ်ထားပြီးတော့ဗာကြည့်ရမှလည်းသင်မျိုးကိုကြည့်ရမှလည်းလေးကိုကြည့်ရမှလည်းမင်းရင်ဘယ်လိုဖြစ်မလဲလေးကိုကြည့်ရတယ်ဒါပေမဲ့ဒီလေးဒီအထက်လည်းဝင်တယ်အပြင်လည်းထွက်တယ်အဲ့အတွက်အထက်လည်းလိုက်ကြည့်ရမလားအပြင်လည်းလိုက်ကြည့်ရမလားဆိုတော့အထက်လည်းလိုက်မကြည့်ပါနဲ့အပြင်လည်းလည်းမကြည့်ပါနဲ့ဒီနေရာလေးကနေစောင့်ပြီးတော့လေကိုကြည့်ပါလို့ဒီလိုတတ်မှတ်ချက်ပေးတာပဲเนาะအဲဒီလိုဒီနေရာလေးကနေစောင့်ပြီးလေကိုကြည့်လိုက်တဲ့အပိုင်းမှာစိတ်ကငြိမ်သွားပြီဆိုရင်တော့ခန္ဓာနည်းကိုအတုံးမပြုပါနဲ့ရွတ်တဲ့နည်းကိုတရနေ့ရက်စသည်ပြုလို့မှမငြိမ်ဘူးဆိုလို့ရှိရင်တော့ဘာလုပ်မလဲရွတ်တဲ့နည်းအတုံးပြုပါဝင်တဲ့လေထွက်တဲ့လေနှစ်ခုပေါင်းကိုဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးဝင်လေထွက်လေလေးဝင်လေထွက်လေ၅ဝင်လေထွက်လေ၆ဝင်လေထွက်လေ9ဝင်လေထွက်လေ10တော့ပြီနော်မြတ်ရှင်ရှင်ပါအကျင့်ပြတရားကိုပူဇော်တဲ့အနေနဲ့ဖြစ်လောက်မှာပဲရက်တယ်ဆိုပြီးတော့ဒီကြောင်ရင်ဖြစ်တဲ့တိုင်းပြည်ရှင်တိန်အောင်တော်ရသရောဖြတ်ကြည့်ကြတော့ဒီလိုသတ်မှတ်ချက်သိထားပါတယ်နော်တစ်ဆယ်တိရက်တဲ့ဆိုင်တဲ့၅အောက်မရောက်သေးနဲ့၅ကလည်းတစ်ဆယ်အတင်းကျတဲ့နေရာမှာရက်နေပါတယ်နော်ပြီးတော့အဲ့ဒီရှင်းအထိဖြစ်ဖြစ်နင်းနေဖြစ်ဆိုင်ဆိုင်ရွတ်လိုက်တော့တက်ကနေရှင်းအထိစိတ်ဓမ္မမဆက်စီရဘူးနောက်တစ်ခါလည်းတက်ကရှင်းအထိစိတ်ဓမ္မမဆက်စီရဘူးအဲ့ဒီကလေ့ကျင့်ရတာပဲလေ့ကျင့်မှများလာရင်တော့နောက်တစ်ခါဖြစ်ဖြစ်ပြီးငြိမ်းလာတတ်ပါတယ်အဲ့ဒီလိုငြိမ်းလာပြီဆိုတော့အနည်းဆုံးနိုင်ရွယ်တနိုင်တော့ငြိမ်းအောင်တော့လေ့ကျင့်ရတယ်ငြိမ်းပြီဆိုရင်တော့ရွတ်တဲ့နည်းကိုဆက်လိုက်လွတ်ပြီးတဲ့အခါမှာအဲ့ဒီမှာရှင်းရင်ရှင်းတဲ့အတိုင်းတိတို့လည်းတို့တဲ့အတိုင်းတိရှင်းအောင်တို့အောင်မိမိကတတ်တော့မကြိုးစားနဲ့ရှင်းရင်သရကဘာလဲလို့မေးတော့ကာလဌာနဝေဒနာဆိုပြီးဥဒ္ဓတိမအထေကရာများကမဟာဒီကာများကဖွင့်ထားပါတယ်နော်အချိန်ခတ်ကြကြဖြစ်တာကိုရှင်းတယ်အချိန်ခတ်တို့ဖြစ်တာကိုတို့တယ်တနည်းအားဖြင့်အသက်ရှင်နေတာကိုရှင်းတယ်အသက်ရှင်ဉာဏ်ဏ်ကြတော့တို့တယ်ဒီလိုသုံးတယ်ရှင်းအောင်တို့အောင်မိမိကတတ်တော့မကြိုးစားနဲ့အသက်ပုံမှန်ရှင်းရတာရှင်းပါဘုံမှန်ရှိတဲ့အချိန်ကမှတချိန်အသက်ရှင်ရတဲ့တချိန်အသက်ရှင်တာညီလူညာလူဘယ်လိုမှမဖြစ်နိုင်ဘူးအသက်ရှင်ကနှေးခြင်းနဲ့နှေးသွားမဲ့ညာခြင်းနဲ့ညာလာလိမ့်မယ်နှေးလည်းနှေးတဲ့အတိုင်းသိနေညာလည်းညာတဲ့အတိုင်းသိနေတတိပုံမြင်အောင်နှေးခြင်းတာပဲအဲ့ဒီအရှင်တို့ဘိမှန်ကောကနမိတ်ပေါ်တတ်ပါတယ်တရားနည်းအစပြီးအထုတ်လိုက်လို့မှဒီအရှင်တို့ဘိမှန်တဏှာကြီးစဏှာကြီးစသည်ဖြင့်စိတ်ကညီဝနေတော်လဲနမိတ်ကမပေါ်သေးဘူးဆိုရင်တော့အစနဲ့အဆုံးကုနိုင်တယ်နော်နမိတ်ပေါ်ခဲ့ရင်လည်းအစအလည်းအဆုံးဆက်မြန်မြန်ကုပြီးတော့အစအလည်းဆုံးဆိုတာကဒါကအစဒါကအလည်းဒါကအဆုံးလို့လိုက်မှတ်ဖို့မလိုဘူးခဏကအရှိတို့မှလည်းအရှိတို့လို့မှတ်ဖို့မလိုဘူးဝင်တဲ့လေထွက်တဲ့လေအပေါ်မှာတန်းစိတ်ကတက်တာမမဖဲမနေနိုင်တော့ဒီအချိန်မှာဝင်ရင်ဝင်လေထွက်ရင်ထွက်လေတော့တော့မှတ်နိုင်တယ်ဒုတိယဇန်စတဲ့အထက်ပိုင်းဇန်နီကကုမှန်ရောက်ပြီးပုဂ္ဂိုလ်ကတော့အဲ့ဒီလိုမှတ်လို့မရတော့ဘူးနော်မလည်းရင်ဒီဝိဓုံစရကမပြုတ်ခဲပြန်ပြန်ပြီးတော့ဝင်တတ်လို့ပြီးတော့မှထပ်ပြီးရှင်းပေးမယ်နော်ဒီတော့ဒီနေရာမှာမမဖက်နေတတ်ရင်တော့မမဖက်နဲ့ဝင်တတ်လေထက်တဲ့လေးကိုစိုက်တာရှိနေပါမမဖက်မမီနိုင်ရင်တော့ဝင်ရင်ဝင်လေဖက်ရင်ဖက်လေဒီလောက်ပဲမှတ်နေအဲဒီလိုမှတ်နေရကနေပြီးတော့ဘုနကရေတက်တဲ့နည်းနဲ့ပဲဖြစ်ဖြစ်ဘုနကရေရုပ်ပဲဖြစ်ဖြစ်ပေါ့နော်ရှင်းလိုက်လို့စိတ်ကငြိမ်လာလို့အရှင်တို့ခုလိုက်လို့ရှင်လေအရှင်တို့မှလည်းအရှင်တို့လို့မမှတ်နဲ့ဝင်လေထက်လေလို့ပဲမှတ်ပါအဲ့လိုမှတ်နေရကနေပြီးတော့ဝင်လေထွက်လေမှရှည်လိုက်ရှည်တဲ့အတိုင်းတို့လည်းတို့တဲ့အတိုင်းကြည့်ရအဲ့လိုကြည့်လိုက်လို့တရားနည်းဆက်ပြီးတဲ့တဏှာကြီးဆက်နေတဲ့စိတ်ကငြိမ်နေတော့လဲနမိတ်ကမပေါ်ဖြစ်နေသေးတယ်ဆိုရင်တော့သုံးချင်းခါမှာအစအဆုံးကုထင်ပါတယ်အဲ့ဒီအစအလယ်ဆုံးမှလဲစိတ်ကအစရင်းချင်းကအလယ်နှာမိကကအဆုံးဒီလိုတောက်ချက်အောင်မလိုက်ရအောင် ရှင်မုန်ထင်ရှားတဲ့နာမည်ကတော့အထက်နှုတ်ခမ်းမှာပဲစတိတဲ့အချိန်ကနေဆုံးတဲ့အထိစထွက်တဲ့အချိန်ကနေဆုံးတဲ့အထိစဝင်တဲ့အချိန်ကနေဆုံးတဲ့အထိနောက်ဆုံးဖြစ်ပြီးလေလေးဝင်ထွက်နေတဲ့နေရာကတည်းကစောင့်ပြီးတော့အစအဆုံးပြီးအောင်ရှိပါစဝင်လာနေဆုံးတဲ့အထိစထွက်တာနေဆုံးတဲ့အထိဖြစ်တဲ့နေရာကနေစောင့်ပြီးတောက်ဆောင်ပြီးအောင်ရှိပါ
ပါတယ်
အဲဒီလိုရှုပ်လိုက်တဲ့အချိန်အခါမှာတတိကပို့ပြီးတော့မြင်လာခဲ့ရင်မြင်တဲ့ငြိမ်သွားလိမ့်မယ်တကယ်ရောက်ပြီများမှန်ကတော့ငြိမ်တဲ့မှုစွန့်ရင်ကတိတ်အကောင်လာပြီဆိုလို့ရှိရင်တော့မဖြစ်လာတတ်တယ်ဝင်တဲ့နေထွက်တဲ့နေလေးနဲ့ရှုပ်နေတဲ့အချိန်ကလေးဒီနှစ်ခုပဲရှိတော့တယ်တခြားကမှမရှိတော့ခန္ဓာကိုယ်ကိုယ်လည်းအမှတ်မရတော့ဘူးဒီလေးလေးနဲ့လေးလေးမှငြိမ်ဝတ်စွာကပ်ပြီးဒီနေ့ဘာဝနာစိတ်ကလေးတစ်ခုပဲရှိတယ်အဲ့ဒီလိုဆိုရင်အတိတ်ကောင်းသွားပြီတခြားယောဂီတွေကတော့ဒီပိုင်းသူတို့ရှောက်တတ်တယ်ရှောက်တဲ့စကားလေးတစ်ခုတော့ဥစဉ်ကအမှတ်ထားလိုက်ပါတယ်လောကကြီးနဲ့တကယ်တော့ကျဉ်းကွာသွားတယ်ခင်ဗျာဟာဘုန်းကြီးလည်းလန့်သွားတာပဲဘာဖြစ်လို့လောကကြီးနဲ့ကျဉ်းကွာသွားပါလဲဆိုသူသိချင်မရတယ်ဘယ်လိုဖြစ်သွားတယ်လဲလို့သူမြင်တော့အာဘာမှမသိတော့ဘူးဒီဝင်လေးတွေ့လေးလေးနဲ့ရှုတဲ့စိတ်ကဒီနှစ်ခုပဲရှိတော့တယ်လောကကြီးနဲ့အကုန်လုံးကျဉ်းကွာနေတယ်အာဟုတ်တယ်ဟုတ်တယ်ကောင်းတယ်ကောင်းတယ်ဒီလိုကျင်းတယ်ဟုတ်တယ်မလားသူလောကကြီးနဲ့ကျဉ်းကွာတယ်ဆိုတော့ဘယ်လိုမျိုးဖြစ်တယ်လဲဘုန်းကြီးကလန့်သွားတော့နည်းနည်းမေးကြည့်ရတယ်ဟုတ်တယ်မလားဒီတော့အဲ့ဒီလိုဖြစ်သွားရင်တော့သိကောင်းဘူး။ကောင်းပြီဆိုလို့ရှိရင်အဲ့ဒီပုံမှန်ဘာဝနာစိတ်ကလေးကငြင်းအောင်တော့ကတ်ထားလိုက်ပါ။မမှန်ဖက်နေနေတော့မမှန်နေတော့ကတ်တာထားလိုက်။စိတ်ဖြစ်ကတ်တာစိတ်တာထားလိုက်။ဒီဝင်လေထွက်လေဆိုတဲ့အာယုံကဒီစိတ်ကလေးကိုဖမ်းထားနေတဲ့ဆွမ်းအားစိတ်ကိုငြင်းအောင်ထိညာမဖြစ်လို့။စိတ်တော့ငြင်းဒီမှာပြန်ကျက်နေလို့ရှိရင်တကုတ်အာလိတ္တဆင်းရဲမှုမရှိဘူး။တလောကပြောခဲ့ဘူးတို့ပေါ့မှန်ဘူးတကုတ်ပေါ့နော်။နေအောင်ကြီးပြန်ကျက်နေတဲ့နေအောင်ကြီးတွေကိုတနည်းအားမဆက်စုပေးနိုင်လိုက်ရင်ဒီမှန်ဘူးရဲ့စွန့်အင်ကနေအောင်ကြီးကတနည်းအားမဆက်စုသွားလို့ရှိရင်စွန့်အင်ကိုထည့်လာတယ်။ဤထတောက်နိုင်တဲ့စွန့်အားရှိဒီတိုင်းနဲ့စိတ်ကကိုယ်လုံးကောင်းမွန်မှန်ကန်နေတဲ့အာယုန်တစ်ခုပေါ့မကောင်းတဲ့အာယုန်တော့မဆိုလိုပါဘူးကမ္မထန်40ရက်ကကမ္မထန်တစ်ခုပေါ့နော်ကိုယ်တော်ဒီမှာအာနာပါနဆက်ကြပါစို့နော်ဒီဝင်လေတော့40ရက်အာယုန်တစ်ခုအပေါ်နဲ့ဘာဝနာစိတ်ကိုဆက်ပြီးစုပြီးလိုက်တဲ့အချိန်ခါမှာဒီစိတ်မှာတကုတ်အာနိသင်တွေဆင်းရဲလာတယ်တကုတ်အနိဒိနေဝင်လာတာပဲဒါတာဝရိယတတိသမာဓိပညာခေါ်တဲ့စွမ်းအားတွေတစ်ဖြည်းဖြည်းထင်မြင်လာတယ်။ဒီနေရာမှာတရားစရာကတော့အထက်ဖြစ်မိမိကသမာဓိသက္ကံဖြစ်နေခြင်းကြောင့်သမာဓိဖြစ်ခြင်းသမာဓိသိက္ခာအပေါ်နဲ့ယုံကြည်နေတဲ့စွမ်းအားတွေ။တကယ်တော့စိတ်ကညောဆောင်ကပ်ပြီးပြီးသွားပြီဆိုလို့ရှိရင်ဒီယုံကြည်ချက်ကမဖြစ်ပေါ်နိုင်ဘူးလား။ဖြစ်နိုင်တယ်။ဟောစိတ်ငြိမ်နေဆိုတာမှန်တယ်။ဒီဝင်နေထွက်နေခြင်းစိတ်ကသမာဓိရတယ်ဆိုတာမှန်တယ်လို့သူလက်မခံနိုင်ဘူးလား။လက်ခံလာနိုင်တယ်ဝရိယဒီဝိလေထွက်လေအပေါ်နဲ့ဘာဝနာစိတ်ညောစွာကပ်ပြီးကြီးနေအောင်ကြိုးပမ်းနေတဲ့သဘောမတိဒီဝိလေထွက်လေကိုထက်ခါတက်ခါသုံးသပ်ဆင်းနေတဲ့သဘောသုံးသပ်နေတဲ့သဘောလေးပဲနော်သုံးဖို့ဒီဝိလေထွက်လေအာယုံကမမိပြောက်တဲ့သဘောလေးပဲနော်မမာလိဒီဝိလေထွက်လေအာယုံနဲ့ဘာဝနာစိတ်ကလေးညောစွာကပ်ပြီးကြီးနေတဲ့သဘောပညာဝင်လေထွက်လေကိုပဲထိုးထွင်းကြည့်တဲ့သဘောဒီပညာကတော့အရှင်းနေပါတယ်နော်ဗန္ဓာဝရိယသတိသမာဓိပညာခေါ်တဲ့ဒီအင်္ဂါ၅ပါးစွန့်အင်၅ပါးဆင်းရလာတယ်ဆင်းရလာတော့ဘာထုလဲဒီစွန့်အင်၅ခုကဒီစိတ်အရှင်ကိုထိ ंछ ုပ်ထားနေတဲ့စွန့်အကြီးလေတို့ကိုသိနေစိတ်ရဲ့စွန့်အကြီးရင်သိချင်းကြတယ်တို့ကိုဘလဘိုးဆိုပြီးတော့ဒီလိုခေါ်ထားတယ်ဒီစွန့်အကြီး၅ခုဆင်းရလာတဲ့စိတ်ဒီတကုအနိဒေရှိလာတကုအနိဒေရှိနေတဲ့ဒီစိတ်ကဘာဖြစ်လဲသမာဓိပိခဝေဘဝိထသမာဓိတောပိခွေပိခုယထာဘုဒ္ဓံပသနာတိပိခဝေစိတ္တယံတသမာဓိသမာဓိကိုဘဝိထဖောမြန်တဘဂုံလောသမာဓိတောသမာဓိရှိတဲ့ပုဂ္ဂိုလ်တိယထာဘုဒ္ဓံမခေါမပြဟုတ်တန်းမှန်စွာပသနာတိပုဂ္ဂိုလ်ကြက်ခတိဤစိတ္တယံတို့သမာဓိထူတော်ကြသမာဓိရှိနေတဲ့ယဟန်ဒီဟုတ်တန်းမှန်စွာပုဂ္ဂိုလ်ကြက်ခတိမယ်သူအဒီလိုဟောထားတယ်ဘာရင်ဘုဟုတ်တိုင်းမှာသာပြီးမလဲဒီတန်ဒုက္ခဉာဏဗုဒ္ဓံပသနာတိအယံဒုက္ခသမုယောတိယထဗုဒ္ဓံပသနာတိအယံဒုက္ခនិရောဓောတိယထဗုဒ္ဓံပသနာတိအယံဒုက္ခនិရောဓာဂ ामि နိပရိပရတိယထဗုဒ္ဓံပသနာတိဤကဒုက္ခသစ္စာလို့ဟုတ်တိုင်းမှာသာပြီးမလဲဤကသမုဒိယသစ္စာလို့ဟုတ်တိုင်းမှာသာပြီးမလဲဤကនិရောဓသစ္စာလို့ဟုတ်တိုင်းမှာသာပြီးမလဲဤကမဂ္ဂသစ္စာလို့ဟုတ်တိုင်းမှာသာပြီးမလဲအဲ့ဒီလိုဟုတ်တိုင်းမှာသာပြီးအောင်ပြည့်စုံတဲ့သမာဓိထူထောင်မှဒီလိုဖြစ်ခြင်းအတိုင်းကျမ်းစာနော်ဒါကြောင့်တတိယရာအိုရင်းနဲ့ပြီးကြဆိုမိမိတို့ကလည်းသစ္စာလေးပါဟုတ်တယ်မှန်စွာသိနေတယ်ဆိုရင်တော့မလိုရမလဲသမာဓိတော့ထူထောင်ရအဲဒီလိုထူထောင်တဲ့အပိုင်းမှာခုလိုပေါ့ဘာဝနာစိတ်ကဝင်နေတဲ့လေအာယုန်နဲ့ညောစွာကပ်ပြီးတည်လာပြီဝင်လေအစအဆုံးထွက်လေအစအဆုံးအကုန်လုံးသင်္ချာချာတည်ပြီ အဲဒီလိုသိလာတဲ့အချိန်ခါမှာဒီဝင်တဲ့လင်ထွက်တဲ့လင်ကိုတဖြည်းဖြည်းတစ်စက်တစ်စက်အသိမွေးအောင်ရှုအပ်ခါတယ်။ဘာဖြစ်လို့လဲ။ဘုရားရှင်ကပဋ္ဌာန်ဗျာဆိုပြီးတော့နံပါတ်လေးအနေနဲ့ဟောထားတဲ့သင်္ခါရတစ်ခုရှိတယ်။ဒါကြောင့်ဝင်တဲ့လင်ထွက်တဲ့လင်ကိုတသက်ကျန်းတဲ့လောက်အောင်သမင်ပြုလို့ရမလား။မပြုလို့အကောင်းပါဘူး။သိမွေးသွားအောင်တော့တသက်ကျေစားပြရတယ်။ဘယ်လိုသိမွေးအောင်ကျေစားမလဲလို့မင်းတော့ဟာဝင်တဲ့လေထွက်တဲ့လေဒီသင်္ဝင်လူညာလာစီရမယ်ဆိုတဲ့နှလုံးသားလေးနဲ့ဒီဝင်တဲ့လေထွက်တဲ့လေကိုပုံမှန်ခိုက်အေးခက်ဖြည်းဖြည်းထားပြီးတော့ရှုနေပါရှုလိုက်ရင်တဖြည်းဖြည်းဒီလေဒီသင်္ဝင်သွားလိမ့်မယ ဘုရားဘုရားကနိဗ္ဗာန်တတိယသဘေတဝါဘဝန္တတိဝါဘဝနာတမိစ္ဆတိဘုရားဘုရားကတိဖြိယဖြိယဌာန၌ဝန္တလေးသတ္တလေးဖြိယဖြိယဌာန၌တတိယတတိယသောသဘေတဝါထာယဘဝန္တတိဝါပောင်းများအထုံးနေတဲ့ယောဂဝကပုဂ္ဂိုလ်ရဲ့တဏ္ဍာ၌တဏ္ဍာဘဝနာအနာပါနတတိသမာဓိဘဝနာတိတမိစ္ဆတိပြီးစီးပြီးဆုံး၍လမ်း၌ဤဒီလိုဒီနဲ့အထက်ကပထမတဲ့သံမြင်လာ290မှာဖွင့်ဆိုထားပါနော်ဒါကြောင့်ကြည့်တဲ့နေရာလေးမှာဖြစ်ဖြစ်နေတဲ့ဝင်တဲ့လေထွက်တဲ့လေဖြစ်ဖြစ်နေတဲ့နေရာလေးမှာသာစိတ်ထားတတိကိုထားပြီးတော့ဘောများအထုတ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှားတယ်။အာနာပါနတတိသမာဓိဘာဝနာတိပြီးပြီးပြည့်စုံလာနိုင်တယ်။ဒါကြောင့်ဖြစ်ရနေရာကလွဲပြီးတော့တခြားလိုက်ပြီးရှိဖို့မလိုဘူး။ယေနဟုတအန္တောဇဗိသဝါဒအပရိစ္ဆေတဝပုရိမနိနေဝဝေဒနာဝေဒနာဂဏိတပံဆိုပြီးသူကအထက်ကကဒီလိုရှင်းထားတယ်။အတွေ့လည်းမလိုက်ရဘူး။အပြင်းလည်းမလိုက်ရဘူးအတွင်းလိုက်သွားရင်ဘာဖြစ်လဲအတွင်းကိုပြန့်လွင်သွားတဲ့အဖြစ်ဖြစ်တယ်အပြင်းကိုလျှောက်လိုက်ခြင်းအပြင်းကိုပြန့်လွင်နေတဲ့အဖြစ်ဖြစ်သွားတယ်နော်အဲဒီတော့အတွင်းအပြင်းမလိုက်ဖက်ဖြစ်မှုသိကြတဲ့နေရာလေးကစောင့်ကြည့်ကြည့်ရကလည်းတချိန်မှာဒီလေးလေးကပျောက်သွားတယ်မရှိတော့မရှိဘူးဆိုလို့ရှိရင်လည်းအဲ့ဒီနေရာမှာထပ်ပြီးတော့ငါမှနမိတ်တွေပျောက်ကုန်ပြီကမထမ်းပျောက်ပြတ်သွားပြီဆိုရင်နေရာမှာထပ်မတော့ပါနဲ့နေရာတော်ကိုသွားလျှောက်မယ်ဆိုတဲ့ရည်ရွယ်ချက်ဖြင့်နေရာမှာမထပ်ပါနဲ့ထပ်လိုက်ရင်ကမထမ်းကအတိအကျဖြစ်နေလိမ့်ဒီတော့ဘယ်လိုလုပ်ရမလဲလို့မင်းတော့အသက်မရှိတဲ့ပုံကိုယ်တွေရှိတယ်။ဒီတဲ့ပုံကိုယ်၊မင်းမျောနေတဲ့ပုံကိုယ်၊ရင်းနေတဲ့ပုံကိုယ်စတုဒ္ဒဇံဝင်စားနေတဲ့ပုံကိုယ်၊နိရောဓသမဘဝင်စားတဲ့ပုံကိုယ်မြန်မာဒီပုံကိုယ်တွေအသက်မရှိကြဘူး။အမိဝါနေမှာနေတဲ့ပုံကိုယ်လည်းအမိဝါနေပရိသတ်နေတဲ့ပုံကိုယ်လည်းအသက်မရှိဘူး။အင်းပိုင်းကတော့အမိဝါနေပရိသတ်နေတဲ့ပုံကိုယ်ဆိုတဲ့အပိုင်းနဲ့ပတ်သက်တဲ့တော့သိပ္ပံပညာကနည်းနည်းလေးသမီးပြောနေတဲ့အတိတ်တွေရှိတဲ့အကြံတရားကြီးတို့ကတော့တယောက်ထားပါတယ်နော်။ဒါရှိသေးတော့ဒီတော့ငါဒီအသက်ရှူတဲ့ပုဂ္ဂိုလ်ရှင်ထဲမှာတော့ဝင်နေအသက်မရှူတဲ့ပုဂ္ဂိုလ်ရှင်ထဲမှာမဝင်ဘူး။ဒီတဲ့ပုဂ္ဂိုလ်လည်းမဟုတ်သေးဘူး။ရင်းနေတဲ့ပုဂ္ဂိုလ်လည်းမဟုတ်သေးဘူး။မင်းမျောနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူး။အမိဝါမပရိသတ်နေဒီနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူး။သရုပ်တံဝင်စားနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူး။နိရောဓသမဘဝင်စားနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူး။ညီမလည်းမဟုတ်သေးဘူးငါရဲ့တတိပညာအားနေတဲ့အတွက်ကြောင့်ဒါဖြင့်ဒီဝင်လေထွက်လေဒီမထင်ရှားတာပဲဆိုပြီးတော့ပကတိရှိမှုထင်ရှားတဲ့နေရာလေးမှာတော့စိတ်ကလေးကတ်ထားဘယ်မှမလွတ်နဲ့နောက်တော့ဒီလေလေးထင်ရှားလာရင်အဲဒီလေလေးထင်ရှားနေတဲ့ဒီပြင်းနဲ့တည်းနမိတ်ကပေါ်တတ်ပါ့နော်နမိတ်ကတော့ပုံစံအမျိုးမျိုးပေါ်လိမ့်မယ်ဒါဖြစ်လို့ပုံစံအမျိုးမျိုးပေါ်ရတယ်လို့မေးတော့နမိတ်မပေါ်ခင်မှာဒီလိုနမိတ်ကလေးပေါ်ရင်တော့မယ်ဆိုတဲ့ဘာဝနာပညာလေးရဲ့စွန့်အင်ကနမိတ်ဒီပုံစံပြောင်းသွားတာပဲနော်ဒီလိုစိတ်ကလေးဖြစ်နေတဲ့ဆိုတော့ယောဂီပုဂ္ဂိုလ်ကတော့သိမသိဘူး။တမာတိကောင်းနိုင်ရင်သိညွတ်ထားတယ်ဆိုတော့ချက်ပြီးတော့ဖြစ်တတ်ပါတယ်။ဒီတော့အဲ့ဒီအပိုင်းမှာဥစ္စာဒီနမိတ်ကလေးအပေါ်မှာပေါ်လာခြင်းရောဂီနဲ့ပြုံးပြီးစိတ်ကပ်လို့ဒီလိုလည်းမရဘူးဒီလိုလည်းရတတ်ပါလား။နမိတ်ကပေါ်သမှမခိုင်းတဲ့သဘောတော့ရှိတယ်။အတုတုဖြစ်တော့ပေါ်သမှမိဖို့ရောင်လေးစပေါ်တတ်ပါလား။မိဖို့ရောင်မှာအချောင်းလိုက်ပေါ်လာလည်းရှိတယ်၊ပြန်ကျဲပြီးနေတာလည်းရှိတယ်၊ပြန်လိုက်ကြည့်ဖြစ်နေတာလည်းရှိတတ်ပါလား။ဒီလိုလေးအနေနဲ့ပေါ်လာလည်းရှိတတ်ပါလား။နော်အဲ့လိုမျိုးကိုရောက်စားပေါ်ပြီးကြလို့ရှင်လဲမခိုင်ဒီနမိတ်ကမခိုင်သေးဘူးရှင်တော့ပကတိဝင်လေထွက်လီမှာပဲစိတ်ကညောစွာစပ်ပြီးဒီနေအောင်ကျိုးစားရအဲ့ဒီလိုကျိုးစားရကနေနမိတ်ကခိုင်လာပြီဆိုရင်တော့နမိတ်အပေါ်မှာဘာဝနာရှိပြီးကြောက်ပြီးကတ်သွားတတ်တယ်တတ်ခင်ရင်လည်းဒီနမိတ်အပေါ်မှာပဲစိတ်ကလေးညောစွာစပ်ပြီးဒီနေအောင်ဆက်လက်ကျိုးစားမတတ်ဘူးကြလို့ရှင်တော့ခဏကနမိတ်ခံတဲ့အခါမှာနာလိပြတော့မအထက်နှုတ်ခမ်းနဲ့အနည်းကဆုံးနေရာမှာပဲစိတ်ကလေးကတ်ထားတယ်နမိတ်ကဝေးနေရင်တော့မကတ်နမိတ်ကဒီနှာခေါင်းဝမှာ အဲ့လောက်ကမ်းကြမှာပဲတက်ပြီးပေါ်နေတယ်ဆိုရင်လည်းအဲ့ဒီနမိတ်မှာကြောင်းပြီးစိတ်တက်တော့နမိတ်ကခိုင်းနေတယ်နော်စိတ်တက်လိုက်ပြီဆိုတော့ဒီနမိတ်ကဝါကွမ်းဆိုင်လို့စိတ်ထုတ်ဖြူလာလိမ့်မယ်ဒီဝါကနေဒီနမိတ်မှာပဲဘာဝနာရှင်ရင်းတက်ပြီးညီဝဆာတက်ပြီးပြင်းနေအောင်ကြိုးပမ်းတတ်မယ်ဆိုရင်တော့ဘာရှိကြဲလို့လို့အလွန်ကြည်လင်တော့ပါသွားလိမ့်မယ်အဲ့လိုကြည်လင်တော့ပါလာပြီဆိုရင်တော့ဒီကြည်လင်တော့ပါနေတဲ့နမိတ်မှာပဲဘာဝနာစိတ်ကိုညောဆာတက်ပြီးတော့ဆက်လက်ထားရထားလိုက်တဲ့အပိုင်းမှာဥစ္စေတော့ဒါကြောင့်ကအချောင်းအတိုင်းပေါ်လာလဲရှိတော့အဲ့ဒီအချောင်းရှင်ရှိတော့လည်းမကြည့်ဘဲနဲ့နာလူရနဲ့အထက်နှုတ်ခမ်းတော့လည်းအနိကဆုံးနေရာတနည်းအားဖြင့်စိတ်ကိုညှောဆန်တတ်ပြီးတော့ပြီးနေအောင်ဖြေစားရတယ်။အဲ့ဒါနမိတ်ပေါ်မှာပြောင်းပြီးတော့ဘာဝနာစိတ်ကိုကတ်ထားလိုက်လို့တဏှာကြီးခဏကြီးပြတ်ပြီးညှောဆန်တတ်ပြီးပြီးနေပြီဒီနမိတ်ကလည်းအလုံးကြီးနေတော့ပါလာပြီလို့ရှိရင်အထွန်းချင်းခါမှာဒိဋ္ဌံမီခံကြည့်ပါနော်။အာနာပါအလုံးကြီးနေတော့ပါနေတဲ့ဒီနမိတ်ကိုအာနာပါနပရိပါကနမိတ်လို့ခေါ်ပါတယ်သောအနဘာနပြိဘာကနမိအာယုံပေါ်၌ဘာဝနာစိတ်ဒီတဏှာညောဆောတက်ပြီးဒီနေပါပြီတဏှာညောဆောတက်ပြီးဒီနေပါပြီဆက်ပြီးမိမိစွမ်းအားရှိကြဒိဋ္ဌံပြီးဆင်းပြီးတော့ခိုင်တဲ့ညောဆောတက်ပြီးဒီနေပြီဆိုလို့ရှိရင်တော့သူပုဂ္ဂိုလ်ထိုးချင်းခံမှာဇိုင်းကားဒီကိုလှမ်းပြီးဆင်းရင်လို့ရတယ်နော်စအတ္တကပုဂ္ဂိုလ်ကဇိုင်းအင်္ဂါဆင်းရင်နဲ့လုံငန်းနေရမယ်ဝင်စားတဲ့လုံငန်းများရမယ်လို့ဒီလိုတတ်မှတ်ချက်ပေးတယ်ဘာဖြစ်လို့လဲဒီဇံကိုခိုင်ကအောင်လေ့ကျင့်နေရအဲ့ဒီတဏှာကြီးမလိုက်စက်နေဖြစ်ညီဝဆောင်ကပ်ပြီးတော့ဒီအာနာပါနပဋိဘာကနမိတ်ခေါ်တဲ့အလုံးကြီးလင်တောက်ပါနေတဲ့အာနာပါနနမိတ်အပေါ်၌ဘာဝနာစိတ်ကညီဝဆောင်ကပ်ပြီးတည်နေပြီဆိုရင်မိမိဒိဋ္ဌိနဲ့အတိုင်းတဏှာကြီးလောက်ပြည့်တဲ့အခါမှာပေါ့နော်နှလုံးအိမ်ဟရိယဟုတ်သူရှိရတဲ့ကိုလှမ်းပြီးအတားလေးခက်တာခဏကြည့်လိုက်နှလုံးအိမ်မြင်ဖို့တော့ဟရိယဟုတ်သူမြင်ဖို့တော့ဒါကတော့သိလို့ရင်မဟုတ်သေးပါဘူးသို့တော့ဇိုင်းကငါးပါးမြင်ဖို့ကလို့ရင်ဖြစ်ပါတယ်နော်အဲ့ဒီဇိုင်းကငါးပါးကပါလေလေဝိဒေဝိဇာရတိတိဒုက္ခဣဇ္ဇရာဝိဒေအလုံးကြည်လင်တော့ပါနေတဲ့အာနာပါနပရိဘာကနမိတ်နော်နမိတ်ကိုအာနာပါနပရိဘာကနမိတ်ခေါ်တယ်အလုံးကြည်လင်တော့ပါနေတဲ့နမိတ်ကိုအာနာပါနပရိဘာကနမိတ်ဝိဒေအာနာပါနပရိဘာကနမိတ်အာယုံပေါ်သို့စိတ်ကိုရှိရှိပြင်းပြင်းချင်းသဘောဝိဇာရအာနာပါနပရိဘာကနမိတ်အာယုံကိုထက်ထက်ထက်ထက်သုံးသပ်ဆင်းရဲနေခြင်းသဘောဒီဒီအာနာပါနပရိဘာကနမိအာယုံကိုနှိမ့်ပြခြင်းသဘောဒုက္ခအာနာပါနပရိဘာကနမိအာယုံ၏အရတာကိုချမ်းသာတာဆန်းစပ်နေခြင်းသဘောဒီကြက်ကတဲ့အာနာပါနပရိဘာကနမိအာယုံတကူတိဘောကိုသိကြရောနေခြင်းသဘောတည်နေနေခြင်းသဘောပဲအဲဒီသဘောတရားလေး၅ခုကိုနှလုံးရင်ဟရိယဝုဒ္ဓရှိရဘက်ကိုစိုက်ပြီးကြည့်လိုက်ခြင်းတွေ့တတ်ပါတယ်မတွေ့ဘူးအာနာပါနပရိဘာကနမိကိုပဲပြန်ပြီးတော့ရှုနေပါစိတ်ကလေးညှောဆော်ကပ်ပြီးထားပါဒါလေးငြိမ်းလာပြီဆိုရင်တစ်ခါပြန်ကြည့်လိုက်အဲ့ဒီလိုသက်သက်တက်ကလေ့ကျင့်လိုက်တာတော့ဒီဇိုင်းကငါးပါးသင်္ချာလာလိမ့်မယ်။သင်္ချာလာတဲ့အချိန်ခါမှာဒီဇိုင်းကငါးပါးကဉာဏ်နဲ့မှဉာဏ်ဒီလိုလိုတွေ့ပြီးပရမတ်ကတလုံးစီတွေ့တာပါတယ်။နောက်တော့ဉာဏ်ဒီလိုလိုတွေ့လာလိမ့်မယ်နော်။လေ့ကျင့်ကအောင်မြင်လာပြီဆိုရင်တော့ဉာဏ်ဒီတွေ့လိမ့်မယ်။အဲ့ဒီလိုဇိုင်းကငါးပါးဉာဏ်ဒီဖြစ်နေတာကိုတွေ့ပြီဆိုရင်တော့သဘောကိုဒီဘာလို့ရမလဲ။ဒီပရမတ်ကကဝိနိဘောင္ကတနေနေအောင်လေ့ကျင့်ရတယ်။ဇိုင်းကလေးကမနောဒရာဝဇန်းနဲ့ပဲဖြစ်ဖြစ်သစ္စာဝေဒနာဇောရီနဲ့ပဲဖြစ်ဖြစ်အချိန်မရွတ်ချင်းချင်းလို့ရအောင်နေကျင်ထားရတယ်။အဋိဌာနအာဝဇနာဝတိနဲ့သစ္စာဝေဒနာဝတိလို့ခေါ်ပါတယ်။အဋိဌာနဝတိဆိုတာကတမင်းနဲ့ဒိဋ္ဌိနဲ့တမင်းနဲ့ဝင်စားလို့ရမယ်။တဏှာရင်ဒိဋ္ဌိနဲ့တဏှာရင်ဝင်စားလို့ရမယ်နေကျင်ထားရတယ်။ဘုဒ္ဓနာဝတိထားခြင်းနဲ့အချိန်မရွတ်ထားလို့ရအောင်နေကျင်ထားရတယ်။သမီးကဝင်ဆိုင်သမီးမိပြတဲ့အခါဆက်နေအောင်တဏှာယဝင်ဆိုင်လည်းတဏှာယပြတဲ့အခါဆက်နေအောင်လေ့ကျင့်ရတယ်။သမာဓိကရဝတိဝင်ဆိုင်ခြင်းနဲ့အချင်းခါမှာအချင်းကြီးဝင်စားလို့ရအောင်လေ့ကျင့်ထားရတယ်။အဲဒီလေ့ကျင့်က၅ခုကိုတော့ဝတိဘောင်၅ဌာန်လို့ခေါ်ပါတယ်။ဝတိဘောင်၅ဌာန်နိုင်နေအောင်ဒီပရမတ္တန်ကိုလေ့ကျင့်ပြီးတဲ့အချင်းခါမှာသူရောက်ပြီးတော့ကောင်းကောင်းမလုပ်မလဲ။ဒီပရမတ္တန်ဒီနိဗ္ဗာန်ဆိုတဲ့ဉာဏ်တွေနဲ့အနိစ္စတယ်။နိဗ္ဗာန်ဉာဏ်တွေကဥစဉ်တော့ပရမတ္တန်မဆိုင်မီပေါ့။အလုံးကြီးနေတော့ပါနေတဲ့အာနာပါနပိပကနမိအပေါ်နဲ့ဘာဝနာစဉ်းကြီးရောက်တော့တက်ပြီးဒီနေတဲ့အပိုင်းလေးပေါ့ဥပ္ပဒရဓမ္မာတိလို့ခေါ်တယ်။ဒီဥပ္ပဒရဓမ္မာတိဉာဏ်ကြီးရောက်တဲ့အချိန်ကကြမှာဒီနိဝရဏတရားတွေအမြဲကြီးတွေကပြင်းသွားတယ်။ဥပ္ပဒရဓမ္မာတိနဲ့ဒီပရမဇ္ဇဓမ္မာတိကအလုံးကြီးတယ်။နိစ္စတဲ့အတွက်နိဝရဏဉာဏ်တွေနဲ့လည်းဒီပရမဇ္ဇဒီနိစ္စတယ်။ဒါကအပြစ်တစ်ခု။နောက်တစ်ခုဒီပရမဇ္ဇနဲ့ဆိုင်ငံ၅ခုရှိတဲ့အနက်ကဝိတ္တနဲ့ဝိစရကယုံရင်းကျန်းနေတဲ့ဘာကြောင့်လဲ။ငြိမ့်သက်မှုသမာဓိစွန့်အင်ကိုလောလောတောင့်တနေတဲ့သူတော်ကောင်းအဖို့ ဒီကျင်တော့ပါနေတဲ့အာနာပါနပြိဿကနမိအာယုံဘောတော့စိတ်ကိုရှိရှိပြင်းပြနေရတာကိုကသင်္မန်းနေကျန်းကျန်းနဲ့စိတ်အမူအရာတစ်မျိုးဖြစ်နေတာဒီအလုံးကျင်တော့ပါနေတဲ့အာနာပါနပြိဿကနမိအာယုံကိုထက်ထက်ထက်သုံးသပ်ဆင်ခြင်နေရတာကိုကစိတ်ထဲမှာကျန်းကျန်းနေတဲ့စိတ်ရဲ့အမူအရာတစ်မျိုးဖြစ်နေတာဒါကြောင့်ဝိတဝိကရခေါ်တဲ့ဒီတိုင်းကနှစ်ပါးကလည်းယုံရင်းကျန်းကျန်းတယ်နောက်တစ်ခုဒီပရမဂန်သမာဓိဒီဒုတိယဇန်သမာဓိတော့လည်းမြင်တတ်ဖို့မရှိဘူး။ဒါကြောင့်ပို့ပြီးမြင်တတ်နေတဲ့ဒိဋ္ဌိဒုက္ခဣဒ္ဓဆရာခေါ်တဲ့ဇာယံကသုံးပါးနဲ့ပြည့်စုံနေတဲ့ဒုတိယဇန်ကိုအလိုရှိတဲ့စိတ်ဓာတ်ပရမဂန်ကိုအလိုမရှိတဲ့စိတ်ဓာတ်လို့ရှိရင်ဒီအာနာပါနပฏิပါဒနမိတ်ကြီးအပေါ်နဲ့ဘာဝနာရှိကိုညှောဆန်တတ်ပြီးထားရတယ်။တတ်ပြီးထားလိုက်မယ်ဆိုလို့ရှိရင်သေခြင်းခံမှာဝိတ္တနဲ့ဝိဇ္ဇာတော့ပြုတ်မယ်။ဒါကတော့ဉာဏ်ကြီးထုတ်တဲ့စိတ်ဓာတ်အနည်းပေါ့နော်။ဝိတ္တဝိဇ္ဇာတော့ပြုတ်သွားမယ်။ဒီဒီဒုက္ခဒီကံကဇင်္ဂသုံးခုကျမ်းလာ။အဲဒါအဲဒီဇင်္ဂသုံးခုကျမ်းတဲ့အချိန်ခါမှာဝိတဝိဇ္ဇာပြုတ်သွားလို့ဒုတိယဇန်ကုသပြီးချင်းတဲ့သူပုဂ္ဂိုလ်ကဒီအာနာပါနပြိဿကနမိတ်ကိုမမှတ်ပါနဲ့။ဝင်လေထွက်လေဆိုပြီးတော့လည်းမမှတ်နဲ့။မှတ်လိုက်ရင်ဘာဖြစ်လဲ။ဝိတကဝိဇ္ဇာဝဇိသင်္ခါရောဝိတ္တနဲ့ဝိသ ార ကိုဝစီသင်္ခါရလို့ခေါ်တယ်။ဝစီသင်္ခါရဆိုတာကစကားအတန်လေးတစ်ခုဖြစ်ပေါ်လက်အောင်ပြုပြင်ပေးနေတဲ့တရားတွေလို့ဆိုလိုပါတယ်။ဒါတော့ဒီကိစ္စကိုနည်းနည်းလေးမှတ်ကြည့်နော်။ဝင်လေထွက်လေ။ဝင်လေထွက်လေ။ဝင်လေလို့ပြောမယ်ဆိုတဲ့ကြံစည်စေသူ့ဟုမပါပဲ။ဝင်လေဆိုတဲ့စကားလုံးပေါ်လာနိုင်မလား။ထွက်လေလို့ပြောဆိုနေတဲ့ကြံစည်စေသူ့ပြောလို့တဲ့ကြံစည်စေသူ့ဟုမပါပဲ။ဒီစကားလုံးပေါ်လာနိုင်မလား။ဘောနာနဲ့ဒီတော့ဝိဇ္ဇာနဲ့ဝိဇ္ဇာရကဒီစကားလုံးအတန်လေးတွေပေါ်လာအောင်ပြုပြင်ပေးနေတဲ့အတွက်မှတ်နေမယ်ဆိုလို့ရှိရင်ဝိဇ္ဇာဝိဇ္ဇာကပြန်ပြန်ဝင်နေတယ်ပြောခြင်းကပြန်ပြန်ဝင်နေတဲ့အတွက်ကြောင့်ဒုတိယဇန်သမာဓိဝိဇ္ဇာဝိဇ္ဇာပြုတ်နေတဲ့ဒီဒုတိယဇန်သမာဓိကိုဖတ်ကြကြနေလို့မရဘူးကုလို့လည်းမလွယ်ဘူးပြန်ပြန်ပြီးတော့ဒီဝိဇ္ဇာဝိဇ္ဇာကဝင်နေပါပဲဒါကြောင့်အဲ့ဒီအပိုင်းရောက်ရင်တော့ယောဂီပုဂ္ဂိုလ်ကလုံးလုံးမမှတ်ပါနဲ့ဆိုပြီးမြင့်တယ်မြင့်ထားရမမရင်ဘာလို့ရမလဲလို့မြင်တော့ဒီအလုံးကြီးနေတော့မှနေတဲ့အာနာပါနပြိဿကနမိတ်မှာပဲရှင်းရှင်းညောဆိုတတ်ပြီးထားလိုက်မိမိအလုံးကြီးတဲ့နေရာလေးတစ်ခုမှာအာဇာလေးနဲ့ထောက်ထားတယ်လို့ပေါ့ဒီအလုံးကြီးနေတော့မှနေတဲ့အာနာပါနပြိဿကနမိတ်ပြီးမှာဘာဝနာရှင်ရှင်းကိုညောဆိုတတ်ပြီးညောဆိုတတ်ထားလိုက်တတ်ထားလိုက်လို့ရှင်ဝိတ္တဝိစ္ဆရာပြုံးမယ်ဒီတိဒုက္ခဣစ္ဆရာဇာယံကသုံးပါးရှိတဲ့ဒုတိယဇန်ဆိုက်သွားဒီဒုတိယဇန်ကလည်းဝတိပေါင်းကတာနေနေအောင်ဆက်ပြီးတော့နေကျင်ရလေကျင်းလို့အောင်မြင်မှုရပြီဆိုလို့ရှိရင်တော့ဒုက္ခကတတိယဇန်ကုနိုင်တယ်။တတိယဇန်ကုတဲ့ပိုင်းမှာဒုတိယဇန်ရဲ့အပြစ်တတိယဇန်ရဲ့အကျုပ်အနိဒင်ဂုံအင်းလေးတွေကိုတော့အချင်းချင်းပြရတယ်။ဒုတိယဇန်ဒီပရမဇန်ဆိုတဲ့ဉာဏ်လေးနဲ့အနည်းနဲ့အချင်းချင်းပရမဇန်ကိုပြန်ပြီးတော့ရှင်းပြနိုင်တယ်။ဒါကအပြစ်တစ်ခု။ဒါကဒီဒုတိယဇန်ထဲမှာပိဋိနှစ်သက်မှုသိရဲ့လိမ့်ရှားမှုတစ်မျိုးပဲ။အယံတစ်ခုအပေါ်နဲ့ပိဋိနှစ်သက်လာပြီဆိုလို့ရှိရင်ဒီတဲ့ကနေတဲ့ဟိုတိတ်ပြီးတော့မဖြစ်တော့လှုပ်ရှားမှုတွေရှိနေတယ်ဒါကတခုအာယံတခုအပေါ်မှာတိတ်ပြီးနှစ်သက်လာပြီဆိုလို့ချင်းဒီနှစ်သက်ဉာဏ်လို့နေတဲ့အာယံတခုအပေါ်နဲ့ကြွတက်တက်မဲ့တဲ့ရာဂတိပစ္စတ္တအဝင်မလာနိုင်ဘူးလားဝင်နေတယ်ရာဂဆိုတဲ့ဉာဏ်သူနဲ့လည်းသူလည်းနေတယ်ရာဂလူကြီးအောင်သိမှနေတယ်နော်ဒါကြောင့်ဒီပြည့်ရဲ့အခုလိုယုံရင်းကြမ်းနေတဲ့သဘောဒုတိယဇန်ရဲ့ပထမဇန်ဆိုတဲ့ဉာဏ်သူနဲ့နိဗ္ဗာန်နေတဲ့သဘောကိုလည်းအပြစ်ကိုရှင်းရှင်းပြရတယ်နောက်တစ်ခုတတိယဇန်မှာဒုက္ခဣဇ္ဇခရာကိုရဇန်ကနှစ်ပါးရှိတော့ဇန်ကနှစ်ပါးရှိပြီဒီတတိယဇန်ရဲ့ဒုတိယဇန်တဲ့ပုံပြီးနေတဲ့ချမ်းသာနေတဲ့သဘောလေးကိုလည်းနှလုံးသွင်းပြရတယ်။အဲဒီတော့နှလုံးသွင်းပြီးတော့မှဒုတိယဇန်ကိုအလုံးမရှိတဲ့စိတ်ထားတတိယဇန်ကိုအလုံးရှိတဲ့စိတ်ထားဖြင့်အလုံးကြီးနေတော့ပါနေတဲ့ဒီအာနာပါနပြိပတ်ကနမိတ်မှာဘာဝနာစိတ်ကလေးကိုမျောဆော့တတ်ပြီးပြင်းပြအောင်ကျိုးစားလိုက်တဲ့သောပိဋိပြုတ်သွားတယ်ဒုက္ခဣဇ္ဇရာဇိုင်းကနှစ်ပါးရှိတဲ့တတိယဇန်ဆိုင်တော့ဒီတတိယဇန်ကိုလည်းဝတိပေါ်ငါတာနေနေအောင်တစ်ခါပြန်လေ့ကျင့်ရတယ်။လေ့ကျင့်လို့အောင်မြင်ဖို့ရလာပြီဆိုလို့ချင်းထိုးထိုးကောင်းကဘာလုပ်ရမလဲ။တတိယဇန်ဒီဒုတိယဇန်ကိုအချိန်ချင်းရှော့ကြသွားတဲ့အတွက်ဒုတိယဇန်ဆိုတဲ့ဉာဏ်လေးနဲ့နှိမ့်ကြတယ်ဒါကအပြစ်တစ်ခု။ဒီတတိယဇန်မှာဒုက္ခခေါ်တဲ့ဇန်အင်္ဂါရှိတယ်။ချမ်းသာမှုလေးအဲဒါကိုဒီချမ်းသာပြီဆိုရင်ဒီအာယုံကိုတွေ့တတ်တတ်တဲ့ရာဂတိဝင်မလာတတ်ဘူးလားဝင်လာတတ်တယ်။ဒါကြောင့်ရာဂဆိုတဲ့ဉာဏ်လေးနဲ့နှိကတဲ့ရာဂလူတ္တိကဒုက္ခဝေဒနာရဲ့နောက်ဆုံးမှာရာဂလူတ္တိကသိမှနှိတတ်တဲ့သဘောရှိတယ်။ရာဂဆိုတဲ့ဉာဏ်လေးနဲ့အလုံးနှိကတယ်ဒါကြလည်းအပြစ်တစ်ခု။နောက်တစ်ခါဒီ တတိယဇန်ဒီသရုတ်တဆန်တော်လည်းပို့ပြီးတော့မငင်းတယ်ကိုသူဘက်ကဣဇဂရခေါ်တဲ့ဇန်ကနှစ်ပါးရှိတယ်ဒီသရုတ်တဆန်ကပုံငင်းတယ်လို့နှလုံးပတ်ပြီးတော့တတိယဇန်ကအလုံးမရှိတဲ့စိတ်ဓာတ်သရုတ်တဆန်ကအလုံးရှိတဲ့စိတ်ဓာတ်နဲ့ဒီအလုံးကျင်နေတော့ပါလိမ့်အာနာပါနဥိဘကနမိတ်ကိုဘာဝနာရှင်ကြီးညွှန်ဆောင်ဆက်ပြီးဆက်လိုက်ဆက်လိုက်ရင်ဒုက္ခပြုတ်သွားမယ်ဥပ္ပခာဣဇဂရခေါ်တဲ့ဇန်ကနှစ်ပါးရှိတဲ့သရုတ်တဆန်ဆိုက်သွားလိမ့်မယ်နော်အဲ့ဒီသရုတ်တဆန်ဆက်ပြီးဆက်လို့ရှိရင်ဒီသရုတ်တဆန်ကိုဝတိဘော၅ဌာနဲ့ညင်းအောင်တော့ရည်ကျင့်အားတယ်ဝိဘင်္ဂဒန္တိအလေးပြလို့အောင်မြင်မှုရပြီဆိုလို့ရှိရင်ဒီသတုဒ္ဒဇံမှတကယ်တမ်းစိတ်နဲ့စိတ်အဓိကအရေးကြီးတဲ့အမှတ်ချက်ကတော့အသက်မရှိခြင်းနဲ့ဖြစ်ပါတယ်။အဲဒီမှာပတ္တံပြအလုံးလုံးဖြစ်သွားပြီနော်။အလုံးပြည့်စုံသွားတဲ့ပတ္တံပြပဲနော်။အဲဒီတော့ပတ္တံဗယံကာယသင်္ခါရအတ္တတိတံမိတိတိခေတိပတ္တံဗယံကာယသင်္ခါရပတ္တတိတံမိတိတိခေတိကာယသင်္ခါရယောယင်ကျက်တဲ့ကာယသင်္ခါရတရားကိုပတ္တံဗယံပတ္တံပြတော့နေစေတည်းရဲ့အန္တတိတံဝိဝိနေလေးကိုဆင်းပြဣတိဣတောတိခေတိဣတိဣကာယသင်္ခါရံယောယဉ်ကျန်တဲ့ကာယသင်္ခါရတရားကိုပတ္တံပြန်ပတ္တံပြန်တော့ခြင်းဖြင့်ရဲ့ပတ္တတိတံမြေထွက်လေထွက်တဲ့လေးကိုဖြစ်ခြင်းအဣတိဣတောတိခေတိဣတိဣယောယဉ်ကျန်တဲ့ဝိနေလေးထွက်တဲ့လေးကိုခေါ်ဆိုအပ်တဲ့ကာယသင်္ခါရတရားကိုငြိမ့်တော့အောင်ဝိနေထွက်လေးကိုဖြစ်အောင်ခြင်းပါဒီလိုပြောဟောတယ်နော်အဲဒီခြင်းဖြင့်အရာသရုတ်တဆန်ဆက်ပြီးဆိုရင်ဝိနေထွက်လေးလုံးလုံးဆုတ်သွားပြီနော်အဲဒီထုတ်သွားတဲ့အခါမှာဒီသရုတ်တဆန်တမာတိကိုလေဝတိဘောငါတာနေနေအောင်တော့လေ့ကျင့်အားရဲလေ့ကျင့်ခန်းကအောင်မြင်မှုရပြီဆိုရင်တော့သရုတ်တဆန်ကိုအချင်းခံရသုဒ္ဓနကောထတာကိုပြီးကြိုင်းနေကူးလေရမေတ္တာဘုဒ္ဓနုဒရိမနနုဒရိအတုပကမ္မထာလေးဆက်ရှိလေရမရှိခြင်းမူဥပါဒဏ်တိုင်းသွားကျင်တယ်ဆိုလို့ရှိရင်ယုတ်ကဆတင်းကြီးလေရတယ်ငင်္ဂဆတင်းကြီးလေရယုတ်ကလေးဆတင်းကြီးမယ်ဆိုလို့ရှိရင်သူပုဂ္ဂိုလ်ကိုပါရှိပါမလဲဒကြီးလေးကဆတ်ရှိအပ်ပါနော်ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ပထဝီဓာတ်ဆိုတာကဘာလဲမာတဲ့သဘောကျန်တဲ့သဘောနေတဲ့သဘောပြော့တဲ့သဘောချောတဲ့သဘောပေါ့တဲ့သဘောဘာနှစ်ခုထိခိုက်ပြီးမာမမှုထိခိုက်တဲ့တဏှာကဆက်ရမာတဲ့သဘောဒီကုလုံးမြင်အောင်ရှိအဘောအန္တဒိဋ္ဌိဆာလိနဲ့ပုတ်ကြည့်ကျန်နေတယ်ကျန်မှုထိခိုက်တဲ့တဏှာကဆက်ရကျန်တဲ့သဘောဒီကုလုံးမြင်အောင်ရှိဘောမောကလည်းလည်းနဲ့ဖိထားကြည့်ဒီမလေးကိုကျမ်းနဲ့ဖိကြည့်လိုက်လေးနေတယ်လေးဘုံထင်ရှားတဲ့တဏှာကဆက်ရလေးတဲ့သဘောတကလုံးမြင်အောင်ရှိအောင်အဲ့ဒီနှုတ်ခမ်းသားလေးဆံလေးနဲ့ဖိထားကြည့်ပြောပြောမှုထင်ရှားရတဏှာကဆက်ရပြောတဲ့သဘောတကလုံးမြင်အောင်ရှိအောင်အဲ့ဒီနှုတ်ခမ်းသားလေးဆံလေးတွေဆဲဆဲဆွပြီးပုတ်ကြည့်ချောနေတယ်ချောမှုထင်ရှားတဲ့တဏှာကဆက်ရချောတဲ့သဘောတကလုံးမြင်အောင်ရှိပြောရင်ချောရင်ပေါ့တဲ့သဘောတခုပေါ်လာတယ်မထင်ရှားလေးလာဆက်ပြီးလေးနေတော့မှလက်ကျောလေးတစ်ချောင်းတော့အတန်လေးဒူးပေါ်ပြင်ပြီးမှပေါ့နော်ပေါ့မှုထင်ရှားတဲ့တဏှာကဆက်ပြီးပေါ့တဲ့သဘောတခုလုံးမြင်အောင်ရှိမာကျန်လေးပြောချောပေါ့ပထဝီဓာတ်သဘောတရားဘယ်နှခုလဲ၆ခုအဲဒီသဘောတရား၆ခုရပြီဆိုရင်တော့အာဘောဓကနည်းနည်းချက်တော့ခဏကြောလိုက်ပူမှုထင်ရှားရတဏှာကဆက်ပြီးပူတဲ့သဘောဒါပဲလည်းဝါလေးပေါ်မှာညာဘက်လက်ခုံလေးတင်ထားပြီးပူနေတယ်နော်ဘုံမထင်ရှားတဲ့တဏှာကဆက်ရပူတဲ့သဘောတကလုံးမြင်အောင်ရှိဝေလေဖြာပြီးပြောက်ဆက်ကြည့်အေးနေတယ်အေးမထင်ရှားရတဏှာကဆက်ရအေးတဲ့သဘောတကလုံးမြင်အောင်ရှိပူတဲ့သဘောအေးတဲ့သဘောကဒီသောတက်သောက်ကံမထင်ရှားတဲ့တဏှာကဆက်ရထောက်ခတဲ့သဘောသောက်ကံမထင်ရှားတဲ့တဏှာကဆက်ရတွန်းတဲ့သဘောမြင်အောင်ကြည့်ရမယ်ဒီတော့ဒီထောက်ခတဲ့သဘောကတော့ခန္ဓာကိုယ်ကိုခတ်မမှတ်ထားခါးလေးပြန်ခွေချကြည့်ပြန်မမှတ်ထားကြည့်ထောက်နေတဲ့ဆရာသဘောပေါက်လို့တိုးတော့ပေါ်တဘောပေါ့အောင်ကတော့ဒေါဏနဲ့မာရနဲ့တွဲရှုတယ်ပေါ်တဘောပေါ့တယ်နော်ဒီတော့ဥဒ္ဒလမြေအောင်ထိမ့်တဲ့စွမ်းအင်ကိုထောက်တယ်လို့ခေါ်ပါတယ်ခန္ဓာအင်လက်ထိုင်ထားတဲ့အတိုင်းကြောက်ထားတဲ့အတိုင်းကိုထားထားတဲ့အတိုင်းကောင်းစားထားတဲ့အတိုင်းမြေအောင်ထိမ့်ထားတဲ့သဘောပဲမထိမ့်နိုင်ရင်ဘာဖြစ်လဲလဲတာပဲထောက်ကံနဲ့ဝါရောအပြတ်သွားတာနဲ့လက်ကျသွားတာပဲအဲဒီထောက်ကံမှုထိမ့်ရှားတဲ့ဒီညာကဆိုရင်ထောက်ကံနဲ့သဘောဒီလိုမျိုးအောင်ကြည့်ရမှာမာရလေးနဲ့တွဲရှုပုံထိမ့်ရှားတွန်းကမှုသင်္ချာတဲ့တဏှာကဆိုရင်တွန်းတဲ့သဘောတကလုံးမြင်အောင်ကြည့်ရမယ်။ဝန်တလေးမှာဖတ်တလေးမှာကောင်းဘိုးအလေးလောက်ကလည်းစပြီးသိစိတ်ကြည့်ပါတွန်းကံရတဲ့အားရင်တွေ့နိုင်တယ်နော်။အဲဒီတွန်းကမှုသင်္ချာတဲ့တဏှာကဆိုရင်တွန်းတဲ့သဘောတကလုံးအတားကြအယုတ်ကြအေးကြအကျောကြဆိုပြီးအကုန်လုံးလိုက်ကြည့်ရတယ်။ထောက်ကံတဲ့သဘောတွန်းကံတဲ့သဘောကဝါယောဓာတ်။ပေါင်းလိုက်တော့ဓာတ်ဖနှလုံးရသွားပါလား။တွန်းလုံးပထဝီဓာတ်ဝါယောအာတိဇောဓာတ်ဝါယောဓာတ်အဘောဓာတ်ကျန်တယ်အဘောဓာတ်ဆိုတာကအဲ့ကလတ်တူဖြစ်နေတဲ့ဒီပဒဝိတတိသောဓာတ်ဝါယောဓာတ်ဒီတတုမကဒီစုရဲဆွတ်စုပေးတာအဲ့ဒီဆွတ်စုပေးတဲ့သဘောကိုအဘောဓာတ်ပဲအာမန္နလက္ခဏာဆိုပြီးဒီလိုညာမှာသုံးနော်ဖွဲ့ကြည့်တဲ့သဘော ဝိဇ္ဇာတဘောဖြစ်နေတဲ့အဲ့ဒီပထဝီဓာတ်တဘောတရား6မျိုးဒီသောဓာတ်တဘောတရား2မျိုးဝါယောဓာတ်တဘောတရား2မျိုးမာဇန်လေးကြောချောပေါ့ဘူအေးထောက်တော့ဒီသဘောတရား10ခုကိုထပ်ခါတက်ခါရှိနေတယ်ဒီဖွဲ့ရှိတဲ့သဘောပေါ်လာမယ်မတင်ဆိုင်ရင်တော့ဒေါနနဲ့မာရာဒီသဘောတရား2ခုကိုထပ်ခါတက်ခါရှိနေတယ်ဒီဖွဲ့ရှိတဲ့သဘောပေါ်လာတယ်ဒီကုလုံးလူတယောက်ညဝိုင်းပြီးဖက်ထားတယ်ကျိုးနဲ့စီးထားတယ်တင်းကျပ်ပြီးနားလိုက်နော်အဲ့ဒီဖွဲ့စည်းလို့သင်္ချာတဲ့သဘောတရားအောင်မြင်မှုရပြီဆိုရင်တော့သဘောကိုဒီသွားအရင်လောက်ပေါ့နော်။ဒီရုပ်ကြမှုသင်္ချာတဲ့တဏှာလောက်ကဆက်ပြီးဒီကုလုံးစီးစင်နေတဲ့သဘောတွေကိုမြင်အောင်ကြည့်တော့မမြင်ရင်တော့မလုပ်ဘူး။ခဏကအာနာပါနနဲ့ပြန်သမာဓိထောင်ပါ။ထူထောင်ပြီးရရှိပြီးတဲ့ဉာဏ်တွေကိုပြန်ပြီးထက်ခက်တက်ကရှုပါပြီးတော့မှဒီရုပ်ရှိတဲ့သဘောဆက်ရှုကြည့်တွေ့လိမ့်မယ်နော်။ရုပ်ရှိတဲ့သဘောဖွဲ့စည်းတဲ့သဘောကအဘောတ္တပေါင်းလိုက်တော့ဓလိပါသုံးဖို့သုံးပြီးဆိုင်တော့အစဉ်တိုင်းလာရှုတော့မာဇန်လေးပြောချောပေါ့ယောစီဖွဲ့စီပူအေးထောက်တော့အဲ့ဒီဆက်နှစ်ခုကိုဒီကောင်ကောင်ဆုံးဒီကောင်မျက်စောထက်ခက်တက်ကတော့ရှိပါရှိလိုက်တဲ့အချိန်ကအောင်မြင်မှုရပြီဆိုရင်မိမိခြေရင်းလာကိုအပေါ်ကကြီးကြီးတဲ့ပုံစံဖြင့်ဒီခဏလုံးကိုတွေ့အောင်ရှိတော့အဲ့လိုရှိလိုက်တဲ့အပိုင်းမှာကောင်းကနေဖြိုးဆက်ရင်တော့တချို့တချို့ရုပ်မြင်ကကောင်းကြီးခဲပြီးနေတတ်တဲ့အတွက်နည်းနည်းလေးတမာရီပြတ်တယ်ဒါကြောင့်ဒုလောကကနေအပေါ်နဲ့အောက်ပြတ်ပြီးဒီကောင်လုံးချုံကြီးကိုယ်တက်တက်ကြည့်တာလည်းမဟုတ်ဘူးကိုယ့်ရဲ့အောက်ပိုင်းတက်တက်ကိုကြည့်နေတာလည်းမဟုတ်ဘူးအပေါ်နဲ့အောင်ပြန်ပြီးဒီကုလုံးကတော့ကြည့်ရတယ်။တပတ်ကြလဲ။ဒီကုလုံးမှာဒီတလေးပါရှိတယ်ဆိုတော့ကိုမြင်အောင်အရှုခိုင်းတော့။ရှုလိုက်တဲ့အခါဒီတလေးပါနဲ့တမာတိပြန်ထူတော်မလို့ရည်ရပြီးတော့အရှုခိုင်းတယ်နော်။ဒါကြောင့်ဘုလောကကနေဒီကုလုံးငုံပြီးတော့အပေါ်နဲ့အောင်ပြန်ပြီးတော့ပထဝီဓာတ်အာဘောဓာတ်ဒီသောဓာတ်ဝရဓာတ်တလေးပါကိုမြင်အောင်ဆက်ရတယ်။ဆက်လိုက်လို့တွက်လာပြီးဒီဓာတ်တွေကမြင်းကြီးလိုပေါ်ပြီးဆိုတဲ့အချိန်ခါကျတော့မှမာဇန်လေးကြောချောပေါ်ကိုကြည့်ပြီးပထဝီဓာတ်ယောစီပတိကြည့်ပြီးတော့အာဘောဓာတ်ပူဝေကြည့်ပြီးဒီသောဓာတ်ထောက်တုံးကြည့်ပြီးဝါယောဓာတ်လေးချက်ပြောရှိ။အဲဒီလိုရှုလိုက်တဲ့အချိန်ကမှဒီဓာတ်အပေါ်နဲ့ဘာဝနာစိတ်ကိုမျောဆက်တတ်ပြီးဒီနည်းအောင်ကျွတ်ပါလိုက်ရင်မကြမ်းမီအတွင်းပေါ်ဟောကအာနာပါနသမာဓိအချိန်ကလေးရထားတော့သူပုဂ္ဂိုလ်မှာအဖြူစဘောရပါလေ။အဲဒီအဖြူမှဆက်ပြီးဓလိပါဆိုင်နေရင်တော့ကြည်လာလိမ့်မယ်။ဖန်တော့မှန်တော့ရေသေးတော့လည်းကြည်လာတဲ့အချိန်ကိုသွတ်တယ်။အဲဒီအချိန်မှလည်းဓလိပါကတော့မျောဆက်ပြီးဆက်ရတယ်။ဒါလို့မအောင်မြင်မှုသဘောမပေါက်ဘူးဆိုရင်ဒီကုလုံးရှိနေတဲ့အတိုင်းချုံပြီးတော့မာရဆက်လိုက်ဒီအကြီးမှာသဘောအဖြူမှာမာရဆက်လိုက်ဒီကုလုံးရှိနေတဲ့အတိုင်းချုံပြီးတော့ကျန်းတယ်ဆက်လိုက်ဒီအဖြူအကြီးမှာကျန်းတယ်ဆက်လိုက်ဖြည်းဖြည်းဖြည်းဖြည်းပြောင်းကြည့်ရပြောင်းကြည့်လိုက်တဲ့အချိန်ကမှထက်ခါတက်ခါရှိတိုင်းတော့ဒီအဖြူရင်းဒီအကြီးရင်းတွေဟာလဲမာရတဲ့ဘောကျန်းတဲ့သဘောတွေရှိတာပဲဆိုတော့နောက်တော့သဘောပေါက်လာသဘောပေါက်နိုင်ကျန်းနေတဲ့သဘောတရား12ခုလုံးအားလုံးမြင်အောင်ဆက်ရှုလို့နော်ရှုလို့အောင်မြင်ပြီဆိုတဲ့အခါကျတော့မှအဲ့ဒီမှာမာဇန်လေးကြောချောပေါ်ကိုကြည့်ပြီးပထဝီဓာတ်ယောတိပတိကြည့်ပြီးအာဘောဓာတ်ပုဝေကြည့်ပြီးဒီသောဓာတ်သောက်ကံတောက်ကံကြည့်ပြီးတော့ဝါယောဓာတ်ဆိုပြီးတလိဘောပြန်ပြောင်းရတယ်။ကြောင်းလိုက်လို့အဲ့ဒီလိုပထဝီဓာတ်အာဘောဓာတ်ဒီသောဓာတ်ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်ဒီသောဓာတ်ဝါယောဓာတ်သက္ကတ္တကရှိပါများနိုင်ဘာဖြစ်မလဲ။အဲ့ဒီမှာပါရမီအရှင်ဝါအကောင်းနေတဲ့ဉာဏ်နေတဲ့တော်ကောင်းဖြစ်နေတော့ကလအမှုန်လေးနဲ့စတိတတ်ပါတယ်နော်။ဒီအကြည့်ကြီးကတော့ကွက်ထွက်သွားတယ်။ဘာကြီးကြလဲလို့မေးတော့ခန္ဓာအိမ်မှာဘုရားရှင်ကရုပ်အကြည့်တ၅မျိုးနဲ့နာအကြည့်တ၃မျိုးခေါ်ထားပါတယ်။ရုပ်အကြည့်တတွေကသကုပ္ပတ္တ၊မျက်စိအကြည့်၊သောတပ္ပတ္တ၊နာအကြည့်၊ကာနပ္ပတ္တ၊နှာခေါင်းအကြည့်၊ဇိဝပ္ပတ္တ၊လျှာအကြည့်၊ကာယပ္ပတ္တ၊ကိုယ်အကြည့်။အဲဒီရုပ်အကြည့်တ၅ခုထဲမှာကာယပ္ပတ္တခေါ်တယ်။ဒီကိုယ်အကြည့်တကဒီကိုယ်လုံးအနှံပြားရှိတဲ့ရုပ်။ဒီကိုယ်လုံးအနှံပြားရှိတဲ့ဒီရုပ်ကြီးမျက်စိအကြည့်တတ်ကတော့မျက်စိမှာပဲရှိတယ်။နားအကြည့်တတ်ကနားမှာပဲရှိတယ်။နှာခေါင်းအကြည့်တတ်ကတော့နှာခေါင်းမှာပဲရှိတယ်။ရှာအကြည့်တတ်ကရှာမှာပဲရှိတယ်။ကာယအကြည့်တတ်ကတော့မျက်စိနားနာလျှံကိုယ်နှလုံးသောက်ထန်တာလို့မှအကုန်လုံးအနှံပြားရှိတယ်။ရှိလိုက်တော့ဒီအကြည့်တတ်တွေကိုအတုံးလိုက်အခဲလိုက်ကြည့်ကျွန်တော်မပြောခင်တော့တွေ့တာပဲ။ခုနကအကြည့်ပြန်ဆိုတော့နော်။ဘုရားဟောနေတဲ့ပဒါရဆိုတာကအတိတ်ပဲရှိရှိဟောနေတာပဲ။အဲ့ဒီအကြည့်ပြန်ကိုစတဲ့ပြီကျွန်တော်ကျင်တော့အဲ့ဒီအကြည့်မှတလေးပါဆက်ဆက်နေတယ်ကျွန်တော်အမှုန်ဖြစ်တတ်ပါလား။မကြည့်ဘူးဒီအကြည့်ပြန်ကတင်းခံနေပြီဆိုရင်တော့ဘဂတိဥစ္စေရဲ့အတ္တလက်မောင်းလောက်အတ္တလေးကိုကြည့်ပါသူဆက်တင်းလို့ထင်ရတယ်။ဒါပေမဲ့ဒီလိုဆက်ပြန်ဆက်ပြီးကြည့်နိုင်မယ်ဆိုရင်မူးညင်းပေါက်လေးရှိနေတယ်။အဲဒီပုံစံလိုပဲဒီအကြည့်ပြန်မှာအာဂတတ္တဆိုတာရှိနေရလို့အာဂတအကြအပေါ်ကိုမြင်အောင်ထိုးပြီးတော့လင်းအောင်ကြည့်နေဆက်ကြည့်။ဘာလို့အာဂတခေါ်လဲလို့မေးတော့ယုတ်ကလတစ်ခုနဲ့ယုတ်ကလတစ်ခုရောရှင်းမှုမရှိအောင်ပိုင်းခြားပြင်းနေတဲ့နေပြားဒေတာလေးကိုအာဂတလို့ခေါ်ပါတယ်။အဲဒီအာဂတကိုမြင်ပြီးတဲ့ဒီပဲနဲ့ဖြင့်ထိုးချင်းကမှကလအမုံလေးတွေစပြီးတွေ့လိမ့်မယ်။ကလအမုံလေးတွေကိုစတွေ့ပြီးဆိုရင်တော့အဲဒီကလတစ်ခုတစ်ခုမှပထဝီအာဘောဤသောဝါယောဓာလိဘာစရှိပါတယ်။ကလသေးတွေက ဝိဇ္ဇာမှာပေါ်မှုပြမှုကသိဉာဏ်နဲ့အဲ့ဒီဒီကနေ့ဘက်ကလည်းလို့တော့မမီဖြစ်တယ်။မမီဘူးဆိုရင်တော့တမာတိပြန်ပြီးတော့သူတော်ကနော်။သူတော်ပြီးတော့ဒီလိုလုံးရှိနေတဲ့အတန်ချုံပြီးတော့မာရဆက်နဲ့ကလတ်တခုမှမာရဆက်နဲ့ပျောက်သွားနောက်တခုပြောင်းဆိုင်ပြီ။ကလတ်တိုင်းကလတ်တိုင်းမှာမာရကိုသဘောပေါက်ပြီးဆိုတော့မာရကျန်တာနှစ်ခု။နှစ်ခုသဘောပေါက်ရင်သုံးခုဆက်ပြီးဖြည်းဖြည်းတိုးပြီးတော့မန္တလေးကြောက်ကြောက်ပေါ့ယောက်ျားပဲပြူရင်တောက်တော့ဆိုတဲ့ဒီသဘောတရားလေးတွေကိုကလတ်ဒီမှာမြင်အောင်ချက်ပြီးရှိပါ။အဲ့လိုရှိတဲ့အပိုင်းမှာမတော်ရင်တော့မန္တလေးကြောက်ကြောက်ပေါ့ဆိုပြီး၆ခုရှိတဲ့အဲ့ကမန္တလေးသင်္ချာရင်ကြောက်ကြောက်ပေါ့မသင်္မချာဖြစ်နေလိမ့်မယ်။အာဘောတမယောက်ျားပဲနှစ်ခုရှိတဲ့အဲ့ကယောက်ျားမှုသင်္ချာရင်ဖွဲ့စည်းမှုမသင်္မချာဖြစ်လို့ဖွဲ့စည်းမှုသင်္ချာရင်လည်းယောက်ျားမှုမသင်္မချာဖြစ်နေလိမ့်မယ်နော်။မန္တလေးသင်္ချာရင်လည်းကြောက်ကြောက်ပေါ့မသင်္မချာဖြစ်မလို့ဖြစ်တယ်လို့ကျောင်းသောဘဒီဆိုင်နဲ့မန္တန်လေးဒီမရှင်မဆက်ဖြစ်တယ်ဒါကတော့အကျဉ်းအမ်းပဲနော်နောက်တစ်ခုကလန့်တစ်ခုမှာပုံမှုဒီဆိုင်အင်းဖို့ကညော့နေလိမ့်မယ်အင်းမှုဒီဆိုင်လည်းပုံမှုညော့နေလိမ့်မယ်ထောက်ကမှုဒီဆိုင်တွန်းကမှုလည်းလည်းဆောင်းအောင်ညော့သွားလိမ့်မယ်တွန်းကမှုအားကောင်းနေရင်ထောက်ကမှုလည်းလည်းဆောင်းရင်ညော့နေလိမ့်မယ်အဲ့ဒီသဘောလေးတွေကလည်းလည်းကျေတင်ပြီးယောဂီကသဘောကောက်ထားဖို့ကြိုးတယ်ဒါတော့အဲ့ဒီကလန့်တစ်ခုမှာဒီတန်လေးဘက်ကိုမြင်အောင်ဆက်ချပြီးဆင်းတော့ဆိုချင်းခါမှာပရမဏိမြေကိုကုပြီနော်ပရမဏိမြေဒီချင်းဆောင်အစရောက်ပါလေအဲဒီပရမဏိမြေရောက်ပြီဆိုတော့ရှေ့ရောက်ပြီကဘာလို့ရမလဲဒီနေသန္တရောမဟာဘုဒ္ဓပရိက္ခဏန္တတဥပါဒရူပံဘဂတံဟောတိစသည်ဖြင့်အထင်ကြီးဆရာတော်များအထင်ကြီးသမောဟဥဒ္ဓမြေဒီကရာကြီးကိုဖွင့်ထားတယ်နော်ဒီယုဂလတန်ယုဂလတန်မှာတတိလေးဘက်ကိုသောက်ခန္ဓာလုံးလှည့်လည်ရှိနေပြီဆိုတော့ဥပါဒယုဒ္ဓကိုဆက်ရှိနေရပြီဥပါဒယုဒ္ဓသင်္ချာလာဒုနိယဥပါဒယုဒ္ဓကရှုဖို့စနစ်ကတော့ကြည့်ရင်လည်းမကူနိုင်ဘူးပေါ့နော်လက်တွေ့လက်ကျင်မှာတော့ဆရာသမားတွေပဲချင်းကသိလာပြီးတော့အဲ့ဒီဘုရားဥပဒေတွေကိုစနစ်တည်းပြန်၆ခန္ဓာ၄၂ခန္ဓာတောင်မှရှုနိုင်ပြီဆိုရင်တော့သဘောကိုတင်းတက်ပြီးမလုပ်ရမလဲဒီယုတ်ရတွေကိုဖိကြပြီးယုတ်ရတွေကိုအာယုံပြုတ်ပြီးဖြစ်ပေါ်နေတဲ့မာယာနာဒွါရအလိုက်ဖြစ်ပေါ်နေတဲ့နန္တရားတွေကိုဝိသိဉ္စအတိုင်းရှိကထနာတိုင်းမှာရှင်တဲ့သုခိတိတွေကမြင်အောင်ဆက်လုပ်ပြီးရှုအပ်ပါတယ်အဲဒီတော့နာမ်ပြတွေကိုယူပါတယ်ယုံပြတွေကိုယူပါတယ်ပြီးတော့ယုံနာခွဲတဲ့ယုံနာပိုင်းခြားမှတ်သားတယ်အဲဒီအခြင်းအရာပြုလို့နိုင်ရင်တော့ဒီသင်္ခါမနာမရူပပရိသေရညာရပါတယ်ဒီနာမရူပပရိသေရညာရရှိနေတဲ့တော်ကောင်းကဒီယုံတရားဒီနာမ်ပြတွေဒီဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတရားတွေကိုသိချင်းတည်းရှင်းပြရတယ်ရှင်းပြလိုက်တဲ့အခါအတိတ်ကကုသိုလ်သက်ဆောင်တဲ့အဝိဇ္ဇာတနာဥပဒံတိသရကံဆိုတဲ့အကြောင်းတရားတွေကဒီဘဝမှာရုပ်တွေနာမ်တွေသိချင်းစိတ်တမ်းမြင်အောင်ရှုရတယ်ဒီဘဝမှာပြုလို့ပြုထောင်နေတဲ့အဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကြောင့်လည်းနောအနန္တမှာရုပ်တင်နေတဲ့သင်္ခါရဖြစ်တာကိုမြင်အောင်နှံ့ရှုအပ်ပါတယ်နော်ဒီတော့အတိတ်ကပန်းထုတ်ခဲ့တဲ့အာယုန်လေးတစ်ခုအတိတ်ကိုလောက်ပြီးတော့ရုပ်တင်နေတဲ့သင်္ခါရပြီးတော့ရှုလိုက်တဲ့အပိုင်းမှာအတိတ်မရဏာနာအခြင်းကမှာပန်းထုတ်ခဲ့တဲ့အာယုန်တစ်ခုရှင်ပြီးပဲဆက်ကြပါစို့နော်တရားမှာပန်းထုတ်ပြီးတော့ပန်းထုတ်တောင်းတယ်ဉာဏ်ဖြစ်ဖို့ရန်ရှိတောင်းတယ်ဆက်ကြပါစို့နမောနော်ယဟန်လိုအတိမှနေတဲ့သဘောလေးကအဝိဇ္ဇာဆိုယဟန်ဘောကိုတတတ်မဲ့တဲ့သဘောလေးကနာသိတ္တပြင်ဆွေးနေတဲ့ဘောကဥပါဒ။အဲဒီအဝိဇ္ဇာရဏဥပါဒမှာစိတ်ကလေးကဘယ်လိုရှိလဲဆိုတာအတိအကျတော့မြင်အောင်ရှုရတာဖြစ်ပြီနော်။ဒါကဒီအဝိဇ္ဇာရဏဥပါဒံပြီးတော့သင်္ခါရကံလွန်ဆိုင်တော့ဘုရားမှဂျီလိုမှာပန်းလှူနေတဲ့ကုသိုလ်ရှိခြင်းတော့ဘယ်လိုလဲမြင်အောင်ကြည့်ရတယ်။အဲဒါပန်းလှူနေတဲ့ကုသိုလ်ရှိခြင်းက34လုံးဆက်ကြပါလို့ဘုရားကအဝိဇ္ဇာရဏဥပါဒအုပ်စုကအလုံး30ညတော့အဆင့်တော့ရှိတတ်ပါလေပိဋိပါဒ်ပန်းလုံးနေတဲ့ကုသိုလ်ရှိခြင်းနာမ34ရှိတယ်ပဲဆိုကြပါလို့နော်ပိဠိပါပဲငါလည်းပါမယ်ပိဠိကပါမယ်ဆိုရင်34အဲဒီ34လုံးကိုအဲ့လူနေတဲ့အချိန်ခါမှာတည်ရှိနေတဲ့ရုပ်နာမှာပြန်ပြီးတော့ခွဲရပါတယ်အထူးသဖြင့်ဟရိယဟုတုကိုမြင်အောင်ဆက်ပြီးတော့ရှုရနော်ဟရိယဟုတုကိုမြင်ရင်အိရှင်ဘွေမနောအကြည့်ကိုတွေ့တယ်အိရှင်ဘွေမနောအကြည့်ကိုတွေ့ရင်တော့ဘွေမနောအကြည့်နှစ်ခုလုံးရဲ့အကြမ်းဖြစ်ပေါ်နေတဲ့ဒီဖြူတောင်းနေတဲ့အချိန်တွေကိုတွေ့တယ်လှူဒါန်းနေတဲ့အချိန်တွေတွေ့တယ်အဲဒီကုသိုလ်ရှိခြင်းနာလေးတွေကိုသင်္ခါရလို့ခေါ်တယ်။သောသင်္ခါရတရားတွေကအနိစ္စတရားဖြစ်ခြင်းကြောင့်ဖြစ်ပြီးတဲ့ပြက်သွားမှာ။ပြက်သွားပြီနဲ့တော့နောက်တစ်ချိန်အကျိုးကိုပြည့်နေတဲ့လူညာလင်းတောင်းတနေတဲ့ယဟန်ဘုရားဆိုတဲ့အကျိုးကိုပြည့်နေတဲ့စွန့်ရင်ကမ္မတ္တိလေး။ယုံနာအစဉ်မှာမြုပ်နာပြီးမှသာချုပ်ပြက်သွားတယ်။အဲ့ဒီချုပ်ပြက်သွားတဲ့အခါကျရင်ဖြစ်တဲ့စွန့်ရင်ကမ္မတ္တိကိုကံလို့ခေါ်ပါတယ်။ပေါင်းလိုက်တော့အဝိဇ္ဇာ၊တဏှာ၊ဥပါဒံ၊သင်္ခါရ၊ကံအကြောင်းတရားငါးခုအဲ့ဒီကမ္မတ္တိနဲ့ဒီပရိသတ်နဲ့ဇလရေဒီမှာတည်ရှိပြီးတော့ရုပ်တည်နာမည်နဲ့စပြီးအကြောင်းကျဆက်ပြရတယ်။ဆက်လိုက်လို့ဒီရုပ်တည်ဒီနာမည်တွေဒီကမ္မတ္တိကြောင့်ဖြစ်နေပြီဆိုရင်တော့အဲ့ဒီမှာအဝိဇ္ဇာဖြစ်ခြင်းကြောင့်ရုပ်ဖြစ်ဤအဝိဇ္ဇာကအကြောင်းတရားရုပ်ခန္ဓာကအကျိုးတရားဆက်ပြီးဖြစ်အဲ့ဒီမှာအကြောင်းအကျိုးဆက်သိကြရပါတယ်နော်။အဲ့ဒီလိုသိကြတဲ့အပိုင်းမှာဒီလောက်နဲ့လုံလောက်ပလားမလုံလောက်သေးဘူးနော်။အတိဒေဝိသီယာစီဝါပိသီယာဓမ္မုပ္ပန္နဓမ္မသအနာဂရိတိဣဒ္ဓရေတိသီယာစီဝါပိသီယာဓမ္မုပ္ပန္နဓမ္မသ တောဥဒ္ဒန္တတောဘပုဂ္ဂလောဝန္တတိသုဒ္ဓသင်္ခါရကုံသောဧဝတိတိဒုအတ္တသူသင်္ခါဝိတရတိအញ្ញံပန္နဝိပဒနာသင်္ခါရမင်္ဂလခဏညာတပရိညာနာမသမောအထကရာကြီးအဖွင့်ထားတယ်နော်ဒီလိုဒီအတိတ်နဲ့လည်းပဲပြည့်စုံစေပါအကြောင်းတရားတို့ဒီတန်ရင်၎င်းပြည့်စုံသမုပ္ပါဒဓမ္မစအကြောင်းတရားတို့ကိုဆွမ်းမြည်ဖြစ်ပေါ်လာကြတဲ့အကျိုးတရားတို့ဒီတန်ရင်၎င်းတန်တိရှိကြလေကုန်၏အနာဂတိပြီးနောက်အနာဂတ်ကာလ၌လည်းပဲပြည့်စုံစေပါအကြောင်းတရားတို့ဒီတန်ရင်၎င်းပြည့်စုံသမုပ္ပါဒဓမ္မစအကြောင်းတရားတို့ကိုဆွမ်းမြည်ဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့ဒီတန်ရင်၎င်းတန်တိရှိကြလေကုန်၏ဤတည်းဒီဒီဤခုပြည့်စုံပံပေါ်၌လည်းပဲဝိဇ္ဇာဇေဝအကြောင်းတရားတို့ဒီကလည်း၎င်းပြိစ္ဆသမုပ္ပါဒဓမ္မစအကြောင်းတရားတို့ကိုစွန့်မြည်ဖြစ်ပေါ်လာကြအကုန်သောအကျိုးတရားတို့ဒီကလည်း၎င်းတန်တိရှိကြလေကုန်၏သရောတို့အကြောင်းတရားအကျိုးတရားအစုကုန်တဲ့ဥဒ္ဒံအပေါ်လုံးဖြစ်သောပုဂ္ဂလောဘပုဂ္ဂိုလ်ဤ၎င်းတတ္တဝါတတ္တဝါဒီ၎င်းနတ္ထိမရှိပဲသုဒ္ဓသင်္ခါရပုံစံဧဝအကြောင်းတရားအကျိုးတရားဟုခေါ်ဆိုအပ်တဲ့သင်္ခါရတရားအစုကုန်တဲ့အတိုင်းနဲ့အတ္တိရှိပြီဤသည့်ဤသို့လျင်ဤသို့အတ္တတို့အတ္တအနာဂတ်ပစ္စုပန်ဟုခေါ်ဆိုအပ်တဲ့ကာလတုံးမတို့၌သင်္ခန်းတို့လောတိတောယုံမှချင်းသင်္ခါဝိသိကိစ္စတရားကိုဥဒရတိကျော်လွန်လွန်ရောက်ရသွား၌အယံပါဏဤဉာဏ်ဤကဝိပဿနာသင်္ခါရတန်လက္ခဏာဝိပဿနာဉာဏ်အကျိုးကအာယုဖြစ်တဲ့သင်္ခါရတရားတို့ကိုကောင်းစွာပိုင်းခြားမှန်တမ်းတတ်သောဉာဏ်တပရိညာနာမဉာဏ်တပရိညာမိဤဒီလိုဖွင့်တာနော်ဒါကြောင့်ဒီအဖို့အရာဆိုရင်အတိတ်မှလည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်။ပြိဿုပ္ပံကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်။အနာဂတ်ကြည့်လိုက်လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုဆက်လက်ရှိဖို့မလိုဘူးနော်။လိုအပ်တယ်။နောက်ထပ်အတိတ်နှစ်ခု၊သုံးခု၊လေးခု၊ငါးခုစသပြီးတော့အနာဂတ်ရှိဖို့လိုအပ်လိမ့်မယ်နော်။အနာဂတ်လည်းဆုံး